Welcome to the Voice of America in Burmese.
မင်္ဂလာနက်ခင်းပါရှင်2016ခုနှစ်နိုဝင်ဘာလ18ရက်တောက်ချာနေမနက်ခင်း VOA စီစဉ်တွေကိုမိခင်ပြောင်စုမျိုးတော်ဝါရှင်တန် DC ကနေလိုင်းဒိုမီတာ24 32နဲ့40တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်ကျမအီတန်စမဒီကနေ့တဲ့စီစဉ်တွေကိုတင်ဆက်ပေးသွားမှာပါ
မင်္ဂလာပါရှင်ကျမနန္ဒချမ်းမသတင်းတွေကိုမရှားဖောင်တဲ့သူညညာပေးမှာဖြစ်ပါတယ်ရှင်အမေရိကန်ပြည်ထောင်စုရဲ့ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ဟာသူသမ္မတတာဝန်စတင်တဲ့အခါမှာနိုင်ငံခြားရေးဝန်ကြီးအဖြစ်ရွေးချယ်နိုင်ခြင်းရှိတဲ့တောင်ကယ်ရိုလိုင်းနားပြည်နယ်အုပ်ချုပ်ရေးမှူးနစ်ကီဟာလေးနဲ့တွေ့ဆုံဖို့စီစဉ်ထားပါတယ်အမေရိကန်သမ္မတဘရက်ကိုအိုဘားမားဟာသူ့ရဲ့သမ္မတတက်တန်းအတွင်းနောက်ဆုံးအနေနဲ့အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှုအဖွဲ့ APEC ခေါင်းဆောင်တို့ရဲ့ထိပ်သီးညီလာခံကိုတက်ရောက်ဖို့ဒီကနေ့ပီရူးနိုင်ငံကိုရောက်ရှိလာမှာဖြစ်ပါတယ်ရှင်ဒီသတင်းတွေအပါအဝင်ဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုအခုမနက်ပြောပြသွားမှာပါ
ဟုတ်ကဲ့ပါရှင်သတင်းတွေပြီးမှသောတာရှင်တွေနားဆင်ကြမှာကဒီဒီဇမလအတွင်းမှာကျင်းပမဲ့သမိုင်းဆိုင်ရာစာတမ်းဖတ်ပွဲအတွက်တင်သွင်းထားတဲ့နိုင်ငံရေးသုံးသပ်သူနှစ်ဦးရဲ့စာတမ်းတွေကိုသဆိုင်ရာကပိတ်ပင်လိုက်တဲ့ဆိုတဲ့အကြောင်းနဲ့ပတ်သက်ပြီးတော့
ကျွန်တော်တို့တိုင်းပြည်မှာရှိခဲ့တဲ့ဖွဲ့စည်းပုံအခြေခံဥပဒေတွေဟာလည်းပဲတကယ်တော့ကျွန်တော်တို့နိုင်ငံရဲ့
နိုင်ငံရေးသုံးသပ်သူဒေါက်တာရဲမျိုးသိန်းကခုလိုပြောသွားတာကိုမကြခင်မှာအပြည့်စုံနားဆင်ကြမှာပါဆက်ပြီးတော့လေထိုင်းနယ်စပ်ကမေတော်ဆေးကန်းတီထောင်သူဒေါက်တာစင်တရာမောင်ကို2016လူသားချင်းစာနာမှုသူရဲကောင်းစုချီးမြှင့်တဲ့အကြောင်းကိုလည်းတင်ဆက်ပေးပါမယ်။ဒါပြင်ကျမရေကနာတိုင်းရင်သတင်းလောကနာစာရာတွေကိုလည်းဒီမနက်မှာပြောပြသွားဖို့ရှိပါတယ်။အခုရင်ဆုံးထိတ်ဆုံးရသတင်းတွေကိုမန္တလေးချန်နယ်ရှားပေါင်တို့ကကြီးညာပေးသွားမှာပါရှင
်။အမေရိကန်ပြည်ထောင်စုရဲ့ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ဟာသူ့ရဲ့ထိတ်တန့်ကြံပေးရေးအစိုးရအသစ်အတွက်ရေးကြီးတဲ့တာဝန်တွေအတွက်ရထားတဲ့ပုံကိုယ်တွေနဲ့ကြတာရင်းနေမှာတွေ့ဆုံခဲ့ပြီးနောက်ပိုင်းမှာတော့သူ့အတွက်ပထမဆုံးနိုင်ငံဂျာဧည့်သည်တော်အဖြစ်ဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေနဲ့တွေ့ဆုံဖို့စီစဉ်ထားပါတယ်။နယူးယောက်မြို့ကသူ့ရဲ့ Trump Tower မိုးမျှော်တိုက်ကြီးမှာအစီအစဉ်တွေရွေးဆွဲနေတဲ့ရွေးကောက်ခံသမ္မတဟာ1980ပြည့်လွန်နှစ်တွေမှာအမေရိကန်ထိပ်တန်းတန်တမန်အဖြစ်အမှုထမ်းခဲ့ပူးတဲ့နိုင်ငံခြားရေးဝန်ကြီးဟောင်း Henry Kissinger နဲ့လည်းတွေ့ဆုံစကားပြောမှာဖြစ်ပါတယ်ရှေ့လာမဲ့ဒီဇန်နဝါရီလ20ရက်နေ့မှာသမ္မတတာဝန်ကိုစတင်ထမ်းဆောင်တဲ့အခါကျရင်နိုင်ငံခြားရေးဝန်ကြီးအဖြစ်ရွေးချယ်နိုင်ခြင်းရှိတဲ့တောင်ကယ်ရိုလိုင်းနားပြည်နယ်အုပ်ချုပ်ရေးမှူးနစ်ကီဟာလေးနဲ့လည်းတွေ့ဆုံဖို့စီစဉ်ထားပါတယ်အုပ်ချုပ်ရေးမှူးဟာလေးဟာမဲဆွယ်ဘွဲကာလမှာထရန့်ကိုဝေဖန်ပြောဆိုခဲ့တာတွေရှိခဲ့တယ်လို့ထောက်ခံမှုပေးဖို့တွန်းဆုတ်ခဲ့တာရှိပေမဲ့နိုင်ငံခြားရေးဝန်ကြီးတာဝန်ပေးအပ်ဖို့စဉ်းစားသူတွေထဲမှာပါဝင်လာတာဖြစ်ပါတယ်။အုပ်ချုပ်ရေးမှူးဟာလေးဟာအိန္ဒိယနိုင်ငံကရွှေပြောင်းအခြေချနေထိုင်သူမိဘနှစ်ပါးကမွေးဖွားလာသူလည်းဖြစ်ပါတယ်။ဒီသတင်းပတ်ထဲမှာတော့အမျိုးသားလုံခြုံရေးဆိုင်ရာယာရုတွေခန့်အပ်ရေးကိုထရန့်ကအဓိကအာရုံစိုက်ခဲ့တယ်လို့တခြားအစိုးရအဖွဲ့ဝင်နေရာတွေအတွက်စဉ်းစားတာတွေလည်းရှိခဲ့ပေမဲ့ဘယ်သူတွေကိုရွေးချယ်မလဲဆိုတာတော့ချက်ချင်းဆုံးဖြတ်မဲ့ပုံမပေါ်ပါဘူး။တာဝန်ခန့်အပ်မဲ့သူတွေရဲ့အမည်တချို့ကိုနိုဝင်ဘာလ24ရက်ကျေးဇူးတော်နေ့ဒီအားလည်းမတိုင်မီထုတ်ဖော်ပြောဆိုကောင်းပြောဆိုနိုင်ကြောင်းထရန့်ရဲ့စီယုံရေးအဖွဲ့မန်နေဂျာကွန်ဝေးကပြောဆိုခဲ့တယ်လို့ကျညာနိုင်ခြင်းမှကျညာနိုင်လိမ့်မယ်လို့လည်းပြောဆိုခဲ့ပါတယ်။နောက်ဆုံးအဆုံးဖြတ်ကိုတော့ Trump တဦးတည်းကသာချမှတ်မှာဖြစ်တယ်လို့လည်းရုံးမြင့်တန်ကြားမေးမြန်းခန်းတစ်ခုမှပြောဆိုသွားပါတယ်။ပြီးခဲ့တဲ့သတင်းပတ်ထည်ရွေးကောက်ပွဲမှာနိုင်ရခဲ့ပြီးတဲ့နောက် Trump ဟာအီဂျစ်သမ္မတ Abdel Fattah el-Sisi ဂျာမနီဝန်ကြီးချုပ် Angela Merkel ရုရှားသမ္မတ Vladimir Putin တို့အပါအဝင်ကမ္ဘာခေါင်းဆောင်ဒေါက်တာမင်းများနဲ့တယ်လီဖုန်းဆက်စကားပြောခဲ့ပြီးဂျပန်ဝန်ကြီးချုပ်နဲ့ကတော့ပထမဆုံးလူချင်းတွေ့ဆုံမှာဖြစ်ပါတယ်ရှင်။
ဆီးရီးယားရေကိစ္စနဲ့ပတ်သက်ပြီးပြောဆိုဆွေးနွေးဖို့အတွက်အမေရိကန်ပြည်ထောင်စုရွေးကောက်ခံသမ္မတသစ်ဒေါ်နယ်ထရမ့်အဖွဲ့ကကိုယ်စားလှယ်တွေနဲ့ဆက်သွယ်နေပြီလို့ရုရှားအစိုးရထိတ်တန့်တာဝန်ရှိသူတို့ကကြာသာပတေးနေ့မှာပြောဆိုလိုက်ပါတယ်။ရွေးကောက်ခံသမ္မတသစ်ဒေါ်နယ်ထရမ့်အစိုးရအဖွဲ့တည်တက်လာမယ့်အချိန်ဟာအရေးကြီးတဲ့အလှည့်ပြောင်းကာလဖြစ်တယ်လို့ရုရှားဒုတိယနိုင်ငံခြားရေးဝန်ကြီးမီခေးဘော်ဒနိုဖ်ကရုရှားနိုင်ငံမြို့တော်မော်စကိုမှာသတင်းထောက်တွေကိုပြောကြားခဲ့တာကို Interfax သတင်းဌာနမှကိုးကားဖော်ပြထားပါတယ်။သမ္မတသစ်ကိုအကူအညီပေးနိုင်ခြင်းရှိတဲ့လူတွေနဲ့ကျွန်တော်တို့စတင်ဆက်သွင်းနေပြီလို့လည်းသူကပြောပါတယ်အမေရိကန်အစိုးရအဖွဲ့တစ်ရောတာဝန်ပြီးဆုံးတော့မဲ့အစိုးရအဖွဲ့အနေနဲ့ရောစီးရီးယားပြဿနာဖြေရှင်းတဲ့နေရာမှာရုရှားမပါဘဲနဲ့မဖြစ်နိုင်ဘူးဆိုတော့အချက်ကနေစတင်လှုပ်ဆောင်သွားမယ်လို့သူတို့အနေနဲ့မျှော်လင့်ကြောင်းပြီးတော့ပွင့်လင်းတဲ့တွဲဆောင်ဆွေးနွေးမှုတွေအတွက်လမ်းဖွင့်ပေးဖို့သူတို့အနေနဲ့အသင့်တင်ရှိကြောင်းလဲရုရှားဒုတိယနိုင်ငံခြားရေးဝန်ကြီးကပြောပါတယ်နိုင်ငံခြားရေးဝန်ကြီးကာကွယ်ရေးဝန်ကြီးဒါမှမဟုတ်အမျိုးသားလုံခြုံရေးအကြံပေးဖြစ်မဲ့သူရဲ့အမိပါဝင်အမေရိကန်ပြည်ထောင်စုရွေးကောက်ခံသမ္မတအနေနဲ့သူရဲ့အစိုးရကက်ဘိနေတ်အဖွဲ့ကိုမဖွဲ့စည်းရသေးတဲ့အတွက်ရုရှားတာဝန်ရှိသူကဘသူ့ကိုညှို့ပြောဆိုရဲဆိုတာကတော့ချက်ချင်းမသိရသေးပါဘူးရှင်
အမေရိကန်ပြည်ထောင်စုအနေနဲ့ကမ္ဘာကြီးနဲ့အလေးထားဆက်ဆံသွားမှာဖြစ်တဲ့အကြောင်းဂျာမနီနိုင်ငံသားတွေနဲ့ဥရောပတိုက်သားတွေကိုလေးထားပြောကြရင်ဥရောပနဲ့ခိုင်မာတဲ့ညီညွတ်မှုတွေပူးပေါင်းဆောင်ရွက်မှုတွေနဲ့ဆက်လက် လက်တွဲသွားမှာဖြစ်တဲ့အကြောင်းအမေရိကန်သမ္မတဘရက်အိုဘားမားကသတင်းစကားပါလိုက်ပါတယ်။သူ့နေရာမှာသမ္မတဖြစ်ဆက်ခံမဲ့ဒေါ်နယ်ထရန့်အနေနဲ့လည်းရုရှားနဲ့ဆက်လက်ရင်ဆိုင်သွားဖို့နဲ့သူ့လက်ထက်မှာဆောင်ရွက်ခဲ့တယ်လို့အမေရိကန်ရဲ့စံတမ်းမိုးတွေအကျိုးစီးပွားတွေနဲ့သက်ဆိုင်တဲ့ကိစ္စရပ်တွေမှာပူးပေါင်းဆောင်ရွက်နိုင်မယ့်အပိုင်းတွေကိုရှာဖွေပြီးတော့အပြုသဘောဆောင်တဲ့ချင်းကပ်မှုမျိုးတွေလှုပ်ဆောင်ဖို့ကိုလည်းတိုက်တွန်းခဲ့ပါတယ်။သူဆောင်ရွက်ခဲ့တဲ့ချင်းကပ်ပုံတိုင်းတသွေးမတိန်လိုက်လို့ဖို့မျှော်လင့်မထားပေမဲ့နိုင်ငံရေးအရလက်တွေ့မဆန်တဲ့ချင်းကပ်ပုံမျိုးတွေမလုပ်ဖို့ရုရှားနိုင်ငံနဲ့လှုပ်ဆောင်နေတာတွေကိုအဆက်မဖြတ်လိုက်ဖို့တကယ်လို့များလူတွေထိခိုက်နစ်နာစေမယ်နိုင်ငံတကာဆန်တွေကိုချိုးဖောက်မယ်နိုင်ငံငယ်လေးတွေကိုအန္တရာယ်ဖြစ်စေမယ်ဆီးရီးယားလိုဒေသဒီတစ်ခုတွင်းမှာရေရှည်ပြဿနာတွေခြံထားရိုက်ခတ်မယ်ဆိုရင်တော့မှအဲ့ဒီအချိန်မှာပြည်လည်မှုရအောင်ကြိုးပမ်းသွားဖို့မျှော်လင့်ကြောင်းကိုလည်းဂျာမန်ဝန်ကြီးချုပ်အင်္ဂလာမာကဲနဲ့ပူးတွဲပြုတ်လုတဲ့ဘာလင်မြို့ကသတင်းစာရှင်းလင်းပွဲအတွင်းမှာသမ္မတအိုဘားမားကပြောဆိုခဲ့တာပါသမ္မတအိုဘားမားဟာသူ့ရဲ့ဒီသမ္မတတပ်တန်းအတွင်းနောက်ဆုံးအကြိမ်ပြပခီးစင်မှာအရေးကြီးတဲ့နေရာတစ်ခုဖြစ်တဲ့ဒီဂျာမနီနိုင်ငံကိုရွေးချယ်ပြီးတော့တွားရောက်ခဲ့တာပါဂျာမနီနိုင်ငံဟာဥရောပမှာထိပ်တန်းစီးပွားရေးအင်အားကြီးနိုင်ငံတစ်ခုဖြစ်တယ်လို့အမေရိကန်ရဲ့ကုန်သွယ်ဘက်အဖြစ်နဲ့သာမကဒီ NATO အဖွဲ့ထဲမှာလည်းအရေးကြီးတဲ့မဟာမိတ်နိုင်ငံအဖြစ်အမေရိကန်တပ်ဖွဲ့တွေကိုလက်ခံထားတဲ့နိုင်ငံလည်းဖြစ်ပါတယ်ရှင်
အေးမီယောဂါကာကွယ်ဆေးတွေကိုလွန်ခဲ့တဲ့10နှစ်ကျော်ကာလအတွင်းမှာကဘာတဝမ်းတိုးမြှင့်ထောက်ပံ့မှုတွေရှိခဲ့ပေမဲ့လည်းအေးမီယောဂါဟာကာယောဂါတစ်ခုအဖြစ်နဲ့ရှိနေသေးတယ်ဆိုတဲ့အကြောင်း WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကသတိပေးလိုက်ပါတယ်။2006ခုနှစ်ကနေပြန်ကြည့်မယ်ဆိုရင်ကာယောဂါလို့ဖြစ်နေတဲ့အေးမီယောဂါကိုတိုက်ဖျက်ရမှာကဘာတဝမ်းမှာရှိတဲ့တိုင်းပြည်တွေအနေနဲ့အဆင်သင့်မဖြစ်သေးဘူးဆိုတာကိုတွေ့ရတယ်လို့ WHO ကပြောပါတယ်။တစ်ချိန်တည်းမှာပဲ H5N1 ကြက်ငှက်တုတ်ကွေးယောဂါကဘာတဝမ်းပြန့်နှံ့ခဲ့တဲ့အတွက်စိုးရိမ်မှုတွေဖြစ်ခဲ့ကြရပါတယ်။ဒါကိုတုတ်ပြန်တဲ့အနေနဲ့အေးမီယောဂါကာကွယ်ဆေးတွေထိုးဖို့အတွက်အဓိကရွယ်ချက်3ခုပါတဲ့ GAP ကဘာတဝမ်းလှုပ်ဆောင်ရမယ့်လုပ်ငန်းစဉ်အစီအစဉ်တစ်ခုကို WHO ကချမှတ်ခဲ့ပါတယ်။အဲ့ထဲမှာရာသီပေါ်အခြေခံပြီးထိုးရမယ့်ကာကွယ်ဆေးကာယောဂါတိုက်ဖျက်ကာကွယ်တဲ့အနေနဲ့ကာကွယ်ဆေးတွေတိုးမြှင့်ထုတ်လုပ်ရေးအပြင်ဖွံ့ဖြိုးဆဲနိုင်ငံတွေကပုံမှန်စွမ်းရည်မြင့်တင်ရေးပုံမကောင်းမွန်တဲ့ကာကွယ်ဆေးတွေရရှိဖို့အတွက်သူတည်တနာလုပ်ငန်းတွေကိုအားပေးလှုပ်ဆောင်ဖို့တွေပါဝင်ပါတယ်။အခုအခါမှာအဲ့ဒီအစီအစဉ်တွေဟာအဆုံးသတ်သွားပြီဖြစ်ပါတယ်။လွန်ခဲ့တဲ့10စုနှစ်တခုကျော်ကာလအတွင်းအေးမီကတ်ယောဂါအတွက်ကဘာတဝမ်းရဲ့ပြင်ဆင်မှုတွေဟာအင်မတန်မှတိုးတက်ကောင်းမွန်လာတဲ့ဆိုပေမဲ့ဒီအေးမီကတ်ယောဂါအန္တရာယ်ဟာ2016ခုနှစ်အတွင်းမှာလည်းရင်ဆိုင်နေရသေးတဲ့အတွက်ဒါကိုလက်လျှော့လို့မဖြစ်သေးတဲ့အကြောင်း WHO ရဲ့အထွေထွေကျန်းမာရေးစနစ်နဲ့စံသစ်ပြောင်းလဲခြင်းအစီအစဉ်ကလက်ထောက်ညွှန်ကြားရေးမှူးမာရီဖောဂိနီကပြောပါတယ်ရှင်
UAE American တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 932လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185ဒုတိယနိုင်ဘက်မှာလိုင်းလမီတာ190 kHz 1505တို့ကနေပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဗီအိုအေကနေတောက်ကြနေမနေ့ခင်သတင်းတွေကိုဆက်ပြီးတော့ကြီးညာနေတာဖြစ်ပါတယ်ရှင်။အမေရိကန်သမ္မတဘရက်အိုဘားမားဟာသူ့ရဲ့သမ္မတတပ်တန်းတွင်နောက်ဆုံးအနေနဲ့အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှုအဖွဲ့ APEC ခေါင်းဆောင်တွေရဲ့ထိပ်သီးညီလာခံကိုတက်ရောက်ဖို့တောက်ကြနေမှာပီရူးနိုင်ငံကိုရောက်ရှိလာမှာဖြစ်ပေမဲ့၈နှစ်ထဲအထိတက်ရောက်ဖို့အစီအစဉ်မရှိသေးတဲ့ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်အကြောင်းကသာဒီခီးစင်မှာလွှမ်းမိုးနေမယ်အလားအလာရှိပါတယ်။ရွေးကောက်ပွဲမဲဆွယ်စည်းရုံးစဉ်ကာလအတွင်းဒီအမေရိကန်ဥဆောင်တဲ့ပစိဖိတ်ရံဝန်ဒေတာနိုင်ငံတွေအခြားကုန်သွယ်ရေးသဘောတူညီချက် TPP ဟာအမေရိကန်အတွက်အထိနာစေမဲ့လို့ရဲ့မတရားနိုင်ကျင့်ခံရမဲ့အစီအစဉ်တစ်ခုဖြစ်နေထွန့်ကပြောဆိုခဲ့တာဖြစ်ပါတယ်။သတင်းနှပတ်တော်မပြည့်သေးတဲ့ဒေါ်နယ်ထရန့်ရဲ့မထင်မှတ်တဲ့ရွေးကောက်ပွဲအောင်နိုင်မှုကကုန်သွယ်ရေးသဘောတူညီချက်ကိုဒီနှစ်တည်းလွတ်တော်မှာအတည်ပြုပေးနိုင်မယ့်အခွင့်အလမ်းကိုဖျက်ဆီးလိုက်တယ်လို့ဖြစ်ခဲ့ပြီးတော့နောက်တက်လာမယ့်အစိုးရအနေနဲ့သဘောတူညီချက်ကိုလက်မှတ်ရေးထိုးမယ့်အရေးယောင်လည်းမတွေ့ရပါဘူး။ TPP ကုန်သွယ်ရေးသဘောတူညီချက်ဟာအခုအခါရပ်ဆိုင်းသွားတာတေချာနေပြီလို့လည်းစင်ကာပူနိုင်ငံမှာရှိတဲ့အမှုဆောင်ညွှန်ကြားရေးမှူး Dabra Ams ကပြောဆိုခဲ့ပါတယ်။ Trump အနေနဲ့ American လုံသမားတွေကိုကူညီဖို့အတွက်12နိုင်ငံပါဝင်တဲ့ဒီသဘောတူညီချက်ထက်ပိုကောင်းတဲ့နည်းလမ်းမရှိဘူးဆိုတာကိုမြင်စေချင်တယ်လို့TPP ကိုရက်ဆိုင်လိုက်ခြင်းအဖြစ်တရုတ်နိုင်ငံကိုဆော့ဆော့ဆီဆီအနိုင်ပေးလိုက်ရာရောက်လိမ့်မယ်လို့လည်း VOA ကိုပြောဆိုခဲ့ပါတယ်
တပီတောင်စနစ်နှစ်ခုဆိုတဲ့ခွဲခြားတဲ့မူကိုထောက်ခံအားပေးတဲ့ဟောင်ကောင်ရွေးကောက်ခံလွှတ်တော်အမတ်နှုတ်ဦးကျန်းသစ္စာတင်ဆိုပြီးတဲ့နောက်တရုတ်သမ္မတရှီဂျင်းပင်ကဗေကျင်းရှိပြည်သူ့ခမ်းမမှာလွှတ်တော်ကိုယ်စားလှယ်တွေကိုပြောကြားတဲ့မိန့်ခွန်းမှာအနာဂတ်မှာတရုတ်နိုင်ငံတစ်ခုတည်းသာရှိရမယ်ဆိုတာကိုပြက်ပြက်တသားပြောဆိုခဲ့ပါတယ်သမ္မတရှီကတရုတ်ပြည်သူလူထုတရလုံးအနေနဲ့နိုင်ငံကိုသွေးခွဲစေမဲ့ကြိုးပမ်းတဲ့လှုပ်ရမှန်သမျှကိုပြင်းပြင်းထန်ထန်ဆန့်ကျင်သွားမှာဖြစ်တဲ့ မည်သူကိုမှမည်သည့်အဖွဲ့အစည်းကိုမှမည်သည့်ပါတီကိုမှတရုတ်နိုင်ငံရဲ့အချုပ်အခြာကိုဘယ်နည်းနဲ့မဆိုဘယ်အချိန်မှမဆိုထိပါခွင့်ပြုမှာမဟုတ်ဘူးဆိုတာကိုအခိုင်အမာစွဲကင်ထားတယ်လို့တရုတ်သမ္မတရှီကျင်းပင်ကပြောပါတယ်အခုလိုပြောကြားတဲ့သူ့ရဲ့မိကွန်းကြောင့်ဟောင်ကောင်ရဲ့အနာဂတ်အရေးနဲ့ပတ်သက်ပြီးမိကွန်းတွေပို့ပြီးတော့ထွက်ပေါ်လာစေပါတယ်ရှင်
ဆီးရီးယားခြေဆိုင် IS အကြမ်းဖက်အဖွဲ့အတွက်ပါကစ္စတန်နိုင်ငံတွင်းမှာလူသစ်စုဆောင်ရေးလှုပ်ဆောင်နေတဲ့စစ်သွေးကြွ၈ယောက်ပါအဖွဲ့တစ်ခုကိုဖမ်းဆီးမိခဲ့ကြောင်းပါကစ္စတန်အာဏာပိုင်တွေကပြောဆိုလိုက်ပါတယ်။ပါကစ္စတန်နိုင်ငံရဲ့ဒုတိယအကြီးဆုံးမြို့လဲဖြစ်လူဦးရေများတဲ့ပန်ချက်ပြည်နယ်ရဲ့မြို့တော်လဲဖြစ်တဲ့လာဟောမှာညဘက်စစ်စင်ရေးအတွင်းအကြမ်းဖက်မှုတံပြန်နှိမ်နင်းရေးတပ်ဖွဲ့တွေကစစ်သွေးကြွတွေကိုဖမ်းဆီးခဲ့တာဖြစ်တယ်လို့ကြားသာပရိနေကတရားဝင်ကြေညာချက်ထုတ်ပြန်ပြောဆိုခဲ့တာဖြစ်ပါတယ်လက်ကင်ဖုန်းတွေ laptop ကွန်ပျူတာတွေနဲ့ IS အဖွဲ့အတွက်ဝါရဖြန့်ချီရေးပစ္စည်းတွေကိုလည်းတင်ဆက်မိခဲ့တယ်လို့အာဏာပိုင်တွေကပြောဆိုခဲ့ပါတယ်ဖမ်းဆီးခံရတဲ့စစ်သွေးကြွတွေဟာဆီးရီးယားနိုင်ငံအပြင်ပါကစ္စတန်နဲ့နေချင်းထိစပ်နေတဲ့အိန္ဒိချင်းအာဖဂန်နစ္စတန်နဲ့ဒီအီရန်နိုင်ငံတွေစီကိုတရားမဝင်ပို့ဆောင်ပေးဖို့လူငယ်မျိုးသားတွေကိုစုဆောင်းနေခဲ့တာဖြစ်ပါတယ်သူတို့အနေနဲ့တိုက်ခိုက်ရေးသမားအများအများကိုဆစ်လွတ်ခဲ့ပြီးဖြစ်တယ်လို့နောက်ထပ်တတုတ်ကိုလည်းပို့ဖို့ဆင်သင့်ဖြစ်နေပြီဆိုတဲ့အကြောင်းစစ်စစ်မေးမြန်းသူတွေကိုဝန်ခံခဲ့တယ်လို့အကြမ်းဖက်မှုတံပြန်နှိမ်နင်းရေးဌာနကပြောဆိုခဲ့ပါတယ်လွန်ခဲ့တဲ့နှစ်နဲ့အတွင်းမှာဒီမြို့တော်တော်များများမှာလှုပ်ရှားနေတဲ့ IS စစ်သွေးကြွရွာနဲ့ရာနဲ့ချီကိုလည်းဖမ်းဆီးမိခဲ့ပေမဲ့ပါကစ္စတန်နိုင်ငံတွင်းမှာတော့ IS အဖွဲ့အနေနဲ့ဒီစူးစီးပြီးတော့အခြေစိုက်တာမျိုးမရှိဘူးလို့ပါကစ္စတန်အစိုးရတာဝန်ရှိသူကပြောဆိုခဲ့ပါတယ်ရှင်။ဒါနဲ့ရှားဖောင်ရေဒီနယူးယောက်မြို့ကဂူဂန်ဟိုင်းပြလိုက်မှရှိတဲ့ရွှေအင်္ဂါအကြောင်းကြားပြီးပြီလား
။အော်ကြားလိုက်တယ်ဒီစင်းရဲချမ်းသာမရွေးလူတိုင်းရွှေအင်္ဂါတက်နိုင်ပြီဆိုတာလေ
။ဟုတ်တယ်အဲ့ဒါကြောင့်အခုပြဿနာတက်နေတာလေ
။ဘာပြဿနာလဲဟာ။
လူတိုင်းတက်နိုင်တယ်ဆိုမှတော့အဲ့ဒီပြတိုက်ကိုလာတဲ့လူတိုင်းကဒီရွှေအင်္ဂါကိုတက်ဖူးအောင်လို့ဆိုပြီးတော့တန်းစီကြတာလေဟိုတယောက်တယောက်ကို2နာရီလောက်တန်းစီရတယ်တဲ့အဲ့တော့အရေးပေါ်သွားခြင်းနဲ့လူဆိုရင်ပြဿနာတက်တာပေါ့ဒါကြောင့်မလို့အရေးပေါ်သုံးခြင်းတဲ့သူဆိုရင်တဲ့ဒီတခြားကိုသွားကြဖို့ပေါ့နော်သတိပေးထားတာနင်းဆိုရင်ရောဒီရွှေအင်္ဂါတက်ဖို့အတွက်2နာရီလောက်စိတ်ရှည်လက်ရှည်နဲ့တန်းစီနိုင်မှာလား
ဟဲ့ရွှေအင်္ဂါတက်ရဖို့ကို2နာရီလောက်ကြီးတော့ငါမစောင့်နိုင်ဘူးတကယ်ချင်းရေ
မင်းနာ channel ရှားပေါင်းတို့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါ VOA ရဲ့တောက်ကြနေမနက်ခင်းစီစဉ်တွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်အခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်အရင်ဆုံးတော့နိုင်ငံရေးသုံးသက်သူနှစ်ဦးရဲ့စာတမ်းပိတ်ပင်ခံရတဲ့အကြောင်းတင်ဆက်ပေးပါမယ် NLD အစိုးရလက်ထက်ပြန်ကြားရေးဝန်ကြီးဌာနကဦးစီးပြီးတော့ဒီဇင်ဘာလအတွင်းမှာကျင်းပမဲ့တမိုင်းဆိုင်ရာစာတမ်းဖတ်ပွဲအတွက်တင်သွင်းထားတဲ့နိုင်ငံရေးသုံးသက်သူနှစ်ဦးရဲ့စာတမ်းတွေကိုသက်ဆိုင်ရာကပိတ်ပင်လိုက်ပါတယ်ဒီမိုကရေစီအသွင်ကူးပြောင်းရေးကြိုးပမ်းနေတဲ့အစိုးရရဲ့ပုံရိပ်ကိုထိခိုက်စေချောင်းနဲ့အပြောင်းလဲကိုအထောက်အကူဖြစ်စေတဲ့အကျိုးရှိပြီးတော့လွတ်လပ်တဲ့စာတမ်းဖတ်ပွဲမျိုးရှိဖို့လိုအပ်တဲ့အကြောင်းကိုမြန်မာရေးသုံးသက်သူတွေကတုံ့ပြန်ပြောကြားလိုက်ပါတယ်။မန်အင်ဂျင်နိုင်ကအပြည့်စုံကိုပြောပြပေးပါမယ်ရှင်
။လက်ရှိပိတ်ပင်ခံရတဲ့စာတမ်းနှစ်ဆောင်ကတော့ဒေါက်တာရမျိုးသိန်းရေးသားတဲ့2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေအကျက်အတည်းစာတမ်းနဲ့စာရေးဆရာနောင်ကျော်ရေးသားတဲ့ငြိမ်းချမ်းရေးခီးနှစ်ကိုယ်ကောက်မဆောက်သောလမ်းများဖြစ်ပါတယ်။နိုဝင်ဘာလ15ရက်နေ့ရက်စွဲနဲ့ပြန်ကြားရေးဝန်ကြီးဌာနကသက်ဆိုင်သူတွေစီပေးပို့ခဲ့တဲ့စာရီတွေမှာတော့ဒီစာတမ်းတွေဟာလက်ရှိဆောင်ရွက်နေသောငြိမ်းချမ်းရေးလုပ်ငန်းစဉ်များတွင်ပြဿနာရှိနိုင်သည်ဟုယူဆသောကြောင့်ဆိုင်းငံ့ထားရန်ကော်မတီဝင်များနှင့်တဘာပတိအဖွဲ့ဝင်များကဝန်းနေစွာဆုံးဖြတ်ခဲ့ကြောင်းဖော်ပြထားပါတယ်။ဒေါက်တာရံမျိုးသိန်းကတော့ပြန်ကြားရေးကပိတ်ပင်ခဲ့တဲ့သူတို့စာတမ်းတွေဟာစာတမ်းဖတ်ပွဲခေါင်းစဉ်နဲ့ kait ညီတဲ့အပြင်တိုင်းပြည်အပြောင်းအလဲအတွက်အထောက်အကူဖြစ်စေကြောင်းအခုလို VOE ကိုပြောပါရစေ
။ကျွန်တော်တို့တိုင်းပြည်မှာရှိခဲ့တဲ့ဖွဲ့စည်းပုံအခြေခံဥပဒေတွေဟာလည်းပဲတကယ်တော့ကျွန်တော်တို့နိုင်ငံရဲ့ခေတ်ပြိုင်သမိုင်းနဲ့ဆက်ဆက်နေတဲ့စာပေပဲလို့ကျွန်တော်ကတော့နားလည်တယ်။နောက်ပြီးတော့ဒီလိုပဲကျွန်တော်တို့ငြိမ်းချမ်းရေးဖြစ်စဉ်မှာချက်တန်းခဲ့ရတဲ့အတွေ့အကြုံတွေအသိအမြင်တွေဟာလည်းပဲဒီခေတ်ပြိုင်သမိုင်းနဲ့ဆက်ဆက်နေတဲ့ဟိုစာပေတွေလည်းစာပေတွေပဲလို့ယူဆမယ်ဆိုရင်ယူဆလို့ရတယ်။အဲ့ဒီအတွက်ကြောင့်မလို့ကျွန်တော်အမြင်အားဖြင့်တော့ဥပမာဖွဲ့စည်းပုံအခြေခံဥပဒေနဲ့ပတ်သက်ပြီးရေးတာနောက်ပြီးတော့ငြိမ်းချမ်းရေးနဲ့ပတ်သက်ပြီးရေးတာဟာစာတမ်းဖတ်ပွဲရဲ့ခေါင်းစဉ်နဲ့တော့ကိုက်ညီတယ်လို့ကျွန်တော်ကမြင်တယ်။လက်ရှိအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဦးဆောင်တဲ့အစိုးရအဖွဲ့ကာလမှာကျွန်တော်တို့မျှော်လင့်တဲ့စာတမ်းဖတ်ပွဲပုံစံမျိုးတွေဖြစ်လာနိုင်တယ်လို့ယူဆတဲ့အတွက်ကြောင့်မလို့လေကျွန်တော်တို့ကဒီစာတမ်းကိုကျွန်တော်ကရေးသားပြီးတော့ပြပို့ခဲ့တာဖြစ်တယ
်ဟုတ်ကဲ့ အဲ့တော့ဒေါက်တာရံမျိုးသိန်းရဲ့ဒီဖွဲ့စည်းပုံခြေခံဥပဒေအကျက်တဲစာရဲနဲ့ပတ်သက်လို့မေးရမယ်ဆိုရင်တက်မတော်ရဲ့ယုံကြည်မှုကိုရမှဖွဲ့စည်းပုံကိုပြင်လို့ရမယ်ဆိုတာကိုသိလို့ NLD အစိုးရကနေပြီးတော့ပေါ့နော်သူတို့ဟိုအပြန်လှန်ပူးပေါင်းလှုပ်ဆောင်နေတယ်လို့နားလည်ပေးတင်တယ်မထင်ဘူးလားရှင
်ဖွဲ့စည်းပုံအခြေခံဥပဒေအကျက်တဲကိုရင်းဉဏ်ရေးအကျက်တဲကိုဖြည့်ရှင်းနိုင်ဖို့မှာကျွန်တော်တို့အားလုံးပါဝင်ပြီးဆောင်ရွက်ဖို့လိုအပ်တယ်လို့မြင်တယ်အဲ့တော့အားလုံးပါဝင်ပြီးဆောင်ရွက်တယ်ဆိုတဲ့နေရာမှာလက်ရှိအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလားအခြားနိုင်ငံရေးပါတီတွေရောတိုင်းရင်းသားပါတီတွေရောတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေရောအရက်ဖက်အဖွဲ့အစည်းတွေရောအားလုံးပါဝင်ပြီးတော့ခေါင်းချင်းရိုက်စဉ်းစားပြီးတော့အဖြေရှာဖို့လိုအပ်တယ်လို့ကျွန်တော်အမြင်ဥမာအစိုးရနဲ့တက်မတော်ကပဲနှိမ့်နှိုင်းသဘောတူညီမှုယူပြီးတော့ဆောင်ရွက်မယ်ဆိုရင်ကျွန်တော်တို့နိုင်ငံရေးအပြောင်းလဲအတွက်ကိုကြည့်ရရောက်အထောက်အကူပြုနိုင်ဖို့အလားအလာနေတယ်လို့ကျွန်တော်ကမြင်တယ်။နောက်ပြီးတော့အဲ့ဒီလိုကျွန်တော်တို့စဉ်းစားချက်မှာကမ္ဘာ့ဟာအထူးအခွင့်အရေးရထားတဲ့အဖွဲ့အစည်းပုံစံမျိုးဖြစ်ဖို့မတည်ဘူးလို့ကျွန်တော်ကမြင်တယ်။ဥပမာဖွဲ့စည်းပုံအခြေခံဥပဒေအကျက်တဲကိုဖြည့်ရှင်းတဲ့နေရာမှာနော်ကမ္ဘာ့ကသဘောတူမှဖြည့်ရှင်းနိုင်မှာဖြစ်တဲ့အတွက်ကြောင့်မလို့ဟလာအစိုးရရောအားလုံးရောအကမ္ဘာ့ကိုအလိုလိုက်ပြီးတော့အကြိုက်ဆောင်နေရတယ်ကြိတ်ပေါင်းနေရတယ်ဆိုတဲ့ပုံစံမျိုးဖြစ်မယ်ဆိုရင်ကျွန်တော်တို့နိုင်ငံရဲ့သမိုင်းမှာတက်မတော်ရဲ့အခန်းကဏ္ဍဟာလည်းပဲဟိုပြည်သူနဲ့ပို့ပြီးတော့ကင်းကွာတယ်လို့ဖြစ်သွားမယ်လို့ကျွန်တော်ကမြင်တယ
်အဲ့တော့အခုချိန်မှာဒီ NLD ရောတိုင်းရင်းသားတွေပါဖွဲ့စည်းပုံပြည်ရေးကသာတောင်းဆိုနေမယ်ဆိုရင်ငြိမ်းချမ်းရေးဖြစ်စဉ်ကရှေ့ကိုပေါ့လေဆက်ပြီးတော့ရွေးနိုင်မယ်လို့ထင်ပါလားရှင်
လက်ရှိကျွန်တော်တို့နိုင်ငံပြည်တွင်းငြိမ်းချမ်းရေးဖြစ်စဉ်ကိုရှေ့တိုးနိုင်ဖို့ဆိုရင်ကျွန်တော်တို့ဟာမဖြစ်မနေဖွဲ့စည်းပုံအခြေခံဥပဒေအကျက်တဲကိုလည်းတပြိုင်နက်ဖြည့်ရှင်းနိုင်ဖို့လိုအပ်တယ်လို့မြင်ပါတယ်ငြိမ်းချမ်းရေးကိုအရင်လုပ်မယ်ဖွဲ့စည်းပုံအခြေခံဥပဒေအကျက်တဲကိုနောက်မှဖြည့်ရှင်းမယ်ဆိုတဲ့စဉ်းစားချက်ဟာလက်တွေ့မကျဘဲနဲ့စိတ်ကူးရင်ဆန်တဲ့စဉ်းစားချက်လို့ကျွန်တော်ကတော့သုံးသပ်ပါတယ်
ခပြိုင်တမိုင်းဆိုင်ရာစာပေစာတမ်းဖတ်ပွဲအတွက်အခြားတင်သွင်းထားတဲ့စာတမ်းတွေထဲမှာအလားတူအပိတ်ခံရတာမျိုးရှိသလားဆိုတာကိုတော့ပြန်ကြားရေးဝန်ကြီးဌာနဘက်ကမထုတ်ပြန်သေးပါဘူးစာတမ်းအပိတ်ခံရတဲ့စာရေးဆရာနောင်ကျော်ကတော့အခုလိုပြန်ကြားရေးဌာနရဲ့လုပ်ရဟာပထမဆုံးကြိမ်တက်လာတဲ့အရက်သား NLD အစိုးရရဲ့ပုံရိပ်ကိုထိခိုက်စေကြောင်းသူ့ရဲ့ကိုပိုင် Facebook စာမျက်နှာမှာရေးသားထားပါတယ်ရှင်
မင်းအင်ဂျင်နိုင်တင်ဆက်ထားတာပါအခုဆက်ပြီးတော့လူသားချင်းစာနာမှုသူရဲကောင်းစုချင်းမင်ခံရသူအကြောင်းကိုတင်ဆက်ပေးပါမယ်ထိုင်းမြန်မာရဲ့ထိုင်းမြန်မာနယ်စပ်ကမဲတော်ဆေးကန်းကိုထူထောင်ခဲ့တဲ့ဒေါက်တာစင်တီယာမောင်ကိုနိုင်ငံတကာပရဟိတအဖွဲ့တစ်ခုဖြစ်တဲ့ 8X အဖွဲ့ကနေပြီးတော့2016လူသားချင်းစာနာမှုသူရဲကောင်းစုချင်းမင်ခဲ့ပါတယ်ဒါဟာထိုင်းမြန်မာနယ်စပ်ကကလေးသူငယ်ကာကွယ်စောင့်ရှောက်မှုတွေနဲ့ပညာရေးကျန်းမာရေးဆိုင်ရာကိစ္စတွေမှာဒေါက်တာစင်တီယာမောင်ရဲ့နှစ်ပေါင်း30နီးပါးအားထုတ်လာမှုကိုနိုင်ငံတကာကအတိအမှတ်ပြုတာလို့ပြောရမှာပါရှင်။အဲ့ဒီအတွက်လည်းလှုပ်ဖွဲ့ကိုင်းမဲ့တွေကဝမ်းသာဂုဏ်ယူကြောင်းပြောကြပါရယ်။ထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတောက်မန်အေးမာကသတင်းပေးပို့ထားပါရရှင်
။ထိုင်းမြန်မာနယ်စပ်မှာရှိတဲ့မဲတော်ဆေးကန်းကိုတီထောင်သူလည်းဖြစ်မြန်မာဒုက္ခသည်တွေနဲ့အိုးအိမ်ဆုံးခွာခဲ့ရတဲ့တိုင်းရင်းသားလူမျိုးစုတွေအခြေအနေမဲ့သူတွေမြန်မာရွှေ့ပြောင်းလုပ်သမားတွေအတွက်ပညာရေးကျန်းမာရေးလုပ်ငန်းတွေကိုလှုပ်ဆောင်ခဲ့တဲ့ဒေါက်တာစင်တီယာမောင်ကိုနိုင်ငံတကာပရဟိတအဖွဲ့တစ်ခုဖြစ်တဲ့ 8X အဖွဲ့ကနေ2016ခုနှစ်ရဲ့လူသားချင်းစာနာမှုသူရဲကောင်းစုကိုချီးမြှင့်ခဲ့တာပါဒီစုရတဲ့အတွက်ဒေါက်တာစင်တီယာမောင်နဲ့အတူပညာရေးလုပ်ငန်းတွေကိုလှုပ်ဆောင်နေတဲ့ကလေးတငယ်ဖွံ့ဖြိုးမှုစင်တာ CDC ကျောင်းရဲ့ကျောင်းအုပ်ကြီးမန်းရွှေနှင်းကအခုလိုပြောသွားပါတယ်
ကျမအနေနဲ့မြတ်ပေါ်နဲ့ဆက်ခွန်နဲ့ဒီလက်ဆက်ဆောင်တဲ့ဆက်ရှိနေပါလားဒီဒီဒီကျွန်တော်ရဲ့ဒီဒီမော်စူရာကျမကြီးကိုပညာကြီးကိုကလေးကတ်ကတ်ကိုချောင်းချောင်းကြီးကိုအရာဒီပါအရာဒီကိုဒီဇိုင်းမှာမှကျမကြီးကျူတာပါနာဟိုလာခဲမှုပေါ်မှာဒီတိုင်းစာနာမှုရှိပေါ်တော့ရတဲ့ပြေတော်လို့အနေနဲ့ကျမကျူတာခဲ့တဲ့ကျမလူဆောင်လို့လာခဲ့တဲ့လုံးမြန်ရဲ့အောင်မြင်မှုတို့လည်းကျွန်တော်တို့တတ်မှတ်ပါတယ်ကျွန်တော်ဝမ်းလည်းဝမ်းသာတယ်။ကျွန်မရဲ့ဟိုတင်ပေါ်လေးလုပ်ငန်းတွေကိုကျွန်တော်တို့ပါရမီရှိကူခရင်ရတာအားမလို့ကျွန်တော်တို့ဒီတကယ်တကယ်မှာကျွန်မရဲ့လုပ်ငန်းတွေပေါ်မှာကျွန်တော်တို့တော်တော်များများနေလို့ကူဟောပါဝင်တဲ့ကူဟိုလက်တွေလှုပ်ဆောင်ခွင့်ပေါ့နော်အဲ့ဒါတွေရတဲ့အတွက်လည်းကျွန်တော်တို့ဝမ်းသာတယ်။
ထ မ်းမြမနေဆက်ကအမျိုးသမီးတွေနဲ့ကလေးငယ်တွေကိုအကူအညီပေးနေတဲ့အမျိုးသမီးများအတွက်လူမှုစောင့်ရှောက်ရေးအဖွဲ့ကတာဝန်ရှိသူတို့ဖြစ်တဲ့မတ်ရီဝင်းကလည်းဒေါက်တာစင်တီယာမောင်ဟာမ်းမြမနေဆက်ကကလေးငယ်တွေနဲ့အမျိုးသမီးတွေရဲ့အရေးကိုလှုံ့ဆော်နေတဲ့သူဖြစ်တဲ့အကြောင်းအခုလိုပြောသွားပါတယ်
ကျမကြီးပေါ့နော်ဒီခုရတဲ့ဒီလူသားချင်းစာနာမှုပေါ်မှာပေးတဲ့စုပေါ့နော်ကျမတို့ဒီစောဖွဲ့နေနဲ့အများကြီးမလဲဝမ်းသာတယ်ကျမကြီးကြွလည်းအများကြီးခုန်ကြီးရပေါ့နော်အဲဆရာမကြီးကခုဆိုရင်ပေါ့နော်ခန်းမြန်မာနယ်စပ်မှာဆိုရင်ဒီနှစ်ပေါင်း30လောက်ရှိပြီးတော့ဒီကလေးတွေရဲ့ကိစ္စတွေနောက်ပြီးတော့ဒီအမျိုးသမီးတွေရဲ့ကျမကြီးကိစ္စတွေ HIV ကိစ္စတွေနောက်ပြီးတော့ဒီကလေးတွေရဲ့သာကွယ်ဆောက်ရှောက်မှုပိုင်းနဲ့ပတ်သက်တဲ့ဟာတွေလည်းပေါ့နော်သူကအများကြီးလှုပ်ဆောင်ပေးခဲ့တယ်ပေါ့နောက်ပြီးတော့ဒီကျမတို့ဆောမရှိတယ်ပေါ့နော်ကျမတို့ဆောမဆိုတဲ့ကလေးတွေအများကြီးရှိတယ်ပေါ့နော်ကျမတို့ဆောမရှိတဲ့ကလေးတွေကျမကြီးဆောက်ရှောက်မှုပြောလို့ရှိရင်အဲ့ဒီအမျိုးသမီးတွေရဲ့ဒီကျမကြီးဆောက်ရှောက်မှုဆိုလို့ရှိလို့ရှိနေပေါ့နော်ဒီကျမကြီးဆင်တီယာမောင်ဟာအများကြီးသူလှုပ်ခဲ့ပြီးရပေါ့နော်အဲ့ဒါကြောင့်ပေါ့နော်ဒီစုကလည်းကျမကြီးအတွက်အများကြီးလက်ထိုက်တန်တယ်ကျမကြီးအတွက်ကိုယ်ယူပါတယ်ပေါ့
ဒီစုရရှိမှုနဲ့ပတ်သက်လို့ဒေါက်တာဆင်တီယာမောင်ကတော့သူမရဲ့ဈေးကမ်းမှာနှစ်စဉ်နှစ်တိုင်းလူနာအရေးအတွက်တိုးလာနေပြီးစည်းကမ်းအနေနဲ့ကျန်းမာရေးလှုပ်သားတွေကိုသင်တန်းတွေပို့ချတာအပြင်ဆေးဝါးကုသဖို့လိုအပ်နေတဲ့မြမပီအရှိကျန်းကကရင်လူထုတွေထံကိုလည်းနယ်လက်ကျောပေါ့အိတ်ဆေးကုတဲ့အဖွဲ့တွေကသွားရောက်ကုသပေးနေတဲ့အကြောင်းတွေကိုပြောဆိုခဲ့ပါတယ်။ဒေါက်တာစင်တီယာမောင်ကိုမြမပီအပြောင်းလဲဖြစ်တဲ့အချိန်မှာမြမပီရင်းကိုပြန်ဝင်ဖို့အတွက်မြမအာဏာပိုင်တွေကပြောဆိုခဲ့ပေမဲ့ထိုင်းမြန်မာနယ်စပ်မှာရှိတဲ့ဒုက္ခရောက်နေကြတဲ့ဒုက္ခသည်တွေနဲ့ရှင်ပြောင်းလို့သမားတွေအတွက်သူမနဲ့အတူမေတော်ဆေးကန်းဟာဆက်ရှိဖို့လိုအပ်နေတယ်ဆိုပြီးပြောဆိုခဲ့တာပါမေတော်ဆေးကန်းကိုစတင်တည်ထောင်ချိန်ကဂရင်လေးလုံးသာရှိခဲ့ပြီးအခုဆိုရင်အဲ့ဒီဆေးကန်းမှာကျမရေးဝန်ထမ်း900လောက်နဲ့အတူနှစ်စဉ်ဆေးကန်းကိုလာတဲ့လူနာအရေးအတွက်ကသိန်းခွဲနီးပါးလောက်ရှိနေပါတယ်အခုဆိုရင်လမစေပဲမွေးဖွားတဲ့ကလေးငယ်တွေကိုလည်းအသက်ရှင်အောင်အောင်မြင်စွာမွေးဖွားနိုင်မှုတွေကြောင့်အသက်9နှစ်အောက်ကလေးသေဆုံးမှုတွေလည်းလျော့နည်းလာအောင်လုပ်နိုင်ခဲ့ပါတယ်မေတော်ဆေးကန်းဟာဒုက္ခသည်တွေနဲ့ထိုင်းနိုင်ငံမှာလာရောက်လုလုကင်နေကြတဲ့မြန်မာရွှေပြောင်းလုံသမားတွေသာမကမြန်မာပြည်တွင်းအနေနဲ့အရရက်ကနေဆေးဝါးကုသဖို့လာခဲ့ကြသူတွေကိုလည်းအကူအညီပေးနေတာပါနှစ်စဉ်နှစ်တိုင်းမေတော်ဆေးကန်းမှာမျက်စိခွဲစိတ်ကုသသူပေါင်းရာနဲ့ချီရှိပြီးတခြားယောဂါတွေကိုလည်းအခမဲ့ကုသပေးနေတာဖြစ်ပါတယ်ဒါအပြင်မြန်မာရွှေပြောင်းလုံသမားတွေရဲ့ကလေးငယ်တွေအတွက်လည်းအခမဲ့ကျောင်းတွေဖွင့်လှစ်ပြီးပညာသင်ကြားပေးနေတာလည်းဖြစ်ပါတယ်ဒေါက်တာစင်တီယာမောင်ဟာအခုရရှိခဲ့တဲ့2016ခုနှစ်လူသားချင်းစာနာမှုသူရဲကောင်းစုအပြင်ရေမွန်မက်ဆေဆေးစုအာရှဒီမိုကရေစီနဲ့လူ့အခွင့်အရေးစုအပါအဝင်နိုင်ငံတကာကပေးအပ်တဲ့စုပေါင်း20လောက်ကိုရရှိခဲ့တာဖြစ်ပါတယ်ရှင်
။မဲအေးမှာသတင်းပေးပို့ထားတာပါ။အခုဆက်ပြီးတော့ဒေါ်နယ်ထရမ့်တက်လာလို့စီးရီးယားနဲ့ဆက်ဆံရေးပြောင်းလဲသွားမလားဆိုတဲ့အကြောင်းကိုတင်ဆက်ပေးပါမယ်။စီးရီးယားနိုင်ငံအလက်ပိုမြို့မှာရုရှားနဲ့စီးရီးယားအစိုးရကလေကြောင်းတိုက်ခိုက်မှုတွေပြန်ပြီးစတင်နေရတဲ့မြာစီးရီးယားသဘုံတွေဟာလာမယ့်ဇန်နဝါရီလထဲမှာအမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်တရားဝင်သမ္မတတာဝန်ဆယူတဲ့အခါမှာအမေရိကန်အစိုးရကသူတို့အပေါ်ထောက်ပံ့ပေးနေတာတွေဆုံးရှုံးသွားမလားဆိုတဲ့စိုးရိမ်မှုတွေတိုးလာနေပါတယ်။စီးရီးယား၊အီရတ်၊ယီမန်နဲ့လီဘီးယားနိုင်ငံတွေကပြည်ပခါတွေနဲ့ပြဿနာတွေရင်ဆိုင်နေရတဲ့အရှိအလေပိုင်းဒေသမှာထရမ့်ရဲ့ရွေးကောက်ပွဲအောင်ပွဲကြောင့်ရိုက်ခတ်လာနိုင်တဲ့အခြေအနေတွေကိုနားလည်ဖို့ဒေတာတွင်းနိုင်ငံရေးအားပြိုင်သူတွေကကြိုးစားနေကြပါတယ်။ Henry Ridgewell ပြောထားတဲ့သတင်းကိုကိုရန်နန်ကပြောပြပေးပါမယ်ရှင်
။စီးရီးယားနိုင်ငံလေပိုမျိုးအရှိချမ်းသဘုံထိန်းချုပ်ရနယ်မြေတွေကိုရုရှားနဲ့စီးရီးယားစစ်လေယာဉ်တွေဘုံကျဲတိုက်ခိုက်နေတာပါ။သဘုံတွေပေါ်နောက်ထပ်ထိုးစစ်ဆင်မှုကြီးတွေလှုပ်သွားမယ်လို့ရုရှားအစိုးရကပြီးခဲ့တဲ့သတင်းပတ်စောပိုင်းမှာကြေညာပြီးမြေထဲပင်လယ်ထဲကနေစစ်လေယာဉ်တွေနဲ့တိုက်နေတာပ
ါရုရှားရေတပ်သမိုင်းမှာပထမဆုံးအကြိမ်ဖြစ်ရုရှားလေယာဉ်တင်သင်းမောတိုက်ခိုက်ရေးမှာပါဝင်ခဲ့တာပ
ါစီးရီးယားနိုင်ငံတွင်ရဲသားတွေတည်ဆုံရတာဟာရုရှားနဲ့မဟာမိတ်စီးရီးယားအစိုးရတို့ကြောင့်ဖြစ်တယ်လို့အမေရိကန်ကစွပ်စွဲထားပေမဲ့ရွေးကောက်ခံသမ္မတထရမ့်ကတော့သူ့ရဲ့သဘောထားကတော့ပြော့ပြောင်းချောင်းရွေးကောက်ပွဲလှုပ်ရှားမှုတွေအတွက်မှပြခဲ့ပါတယ
်positive about
Vladimir Putin လက်အောက်ရုရှားနဲ့ပတ်သက်လာရင် Trump ကအတော်လေးကိုအကောင့်မြင်ပါတယ်။ဒီ Syria မှာရုရှားပါဝင်ပတ်သက်နေတာကိုလည်း ISIS အဖွဲ့ချေမှုန်းရေးအင်အားတစ်ခုလိုယူဆထားတာပါ
။ Chatham House အဖွဲ့က Jane Kinnemock ပြောသွားတာပါ။ဒီလိုအခြေအနေကြောင့်ပဲ Trump အစိုးရတက်လာရင် Sunni သဘုံတွေအပေါ်အထောက်ပံ့တွေပြန်ရုပ်သိမ်းပြီး Syria အစိုးရနဲ့သူ့ကိုကြောတောင်းနောက်ခံပေးနေတဲ့ Iran Shia Muslim တွေအသာစီးရသွားနိုင်တယ်ဆိုတဲ့စိုးရိမ်မှုတွေတိုးလာနေတာပါ။လာတူပဲအီရန်ကနျူကလ িয়ার လုပ်ငန်းတွေကန့်သတ်လိုက်တဲ့အတွက်နိုင်ငံတကာကပိတ်ဆို့တံခတ်မှုတွေဖယ်ရှားပေးခဲ့တဲ့နျူကလ িয়ার သဘောတူစာချုပ်ဟာလည်းထရမ့်လက်ထက်မှာပြတ်သွားနိုင်ပွဲရှိပါတယ်။ဒါဟာဆိုးရွားလာတဲ့သဘောတူညီချက်လို့ထရမ့်ကပြောထားသလို ဒီသဘောထားကြောင့်လည်းဒေသတွင်းဆွေးနွေးအင်အားစုတချို့ရဲ့ထောက်ခံမှုကို
Obama has been really disliked by Gulf.
အထူးသဖြင့် Iran နဲ့သဘောတူစာချုပ်ကြောင့်ဒီပင်လယ်ကွေ့ဒေသနိုင်ငံရေးအတိုင်းဝိုင်းကြားထဲမှာ Obama ကိုသိပြမကြိုက်ကြပါဘူး။ဒီ Iran ကိုဆက်ဆံတာသိပြပျော့လွန်ပြီးတော့ယုံကြည်လွန်းတယ်လို့သူတို့ကမြင်တာပါ။ Donald Trump ကပို့ပြီးတော့ခက်ကြံကြံပြောဆိုတာကိုတော့သူတို့သဘောကျကြပါတယ်။ဒါမဲ့လည်းအဲ့ဒါကလည်းလက်တွေ့မှာဘယ်လောက်ဖြစ်နိုင်မလဲဆိုတာဘာမှမသိကြပါဘူးရှင့
်။ပြည်သူ့သမ္မတ François Hollande ကတော့အီရန်နျူကလ িয়ার သဘောတူညီချက်ကိုပြတ်အောင်မလုပ်ဖို့ Trump ကိုဗိုလ်ထုနေကတရီပေးခဲ့ပါတယ
် Je sais que là il y a un principe de réalité
ဒီသဘောတူညီချက်ကကျွန်တော်တို့အာမခံပေးထားတာပါဒါသာမရှိရင်အခြေအနေကစိတ်ကိုဆူသွားနိုင်ပါတယ
် Trump အနေနဲ့အထူးသဖြင့်သူ့ရဲ့အစိုးရအဖွဲ့ကိုအပြီးသတ်မဖွဲ့စည်းရသေးခင်မှာသူ့ရဲ့အနာဂတ်နိုင်ငံရေးမူဝါဒတွေဘလို့ဖြစ်လာမလဲဆိုတာခမန်းခတ်ပါတယ်ဒါပေမဲ့သုံးသပ်သူအများစုကတော့သူ့ရဲ့ချင်းကပ်ပုံဟာလက်ရှိသမ္မတအိုဘားမားနဲ့လုံးဝဆန့်ကျင်ဘက်ဖြစ်လိမ့်မယ်လို့ယူဆကြပါတယ်။
Trump has for years given the impression that
ကတ္တန်ရဲ့အုပ်ချုပ်တဲ့အစိုးရပုံစံကိုသူသဘောကျတယ်ဆိုတာကို Trump ကနှစ်တော်ကြာပြခဲ့ပါတယ်။တရုတ်မှာပဲဖြစ်ဖြစ်ရုရှားမှာပဲဖြစ်ဖြစ်အရှေ့အလယ်ပိုင်းမှာတွေ့ခဲ့မှုတွေအာဏာရှင်တွေပဲဖြစ်ဖြစ်အနိုင်ဆုံးအကြမ်းဖက်ဝါဒတိုက်ဖျက်ရေးအင်အားတစ်ခုဖြစ်နေမြင်တာပါ
။ American ရဲ့နိုင်ငံသားမူဝါဒတွေကိုမဟာဗျူဟာကြကြပြောင်းလဲပြစ်မယ်လို့ကတိပေးထားတဲ့ Trump အတွက်ယမန်နိုင်ငံကနေလင်ပြားနိုင်ငံအထိပြစ်ပခတွေရှိနေတဲ့အရှိအလေပိုင်းဒေသကအစောဆုံးစမ်းသပ်မှုဖြစ်ပါလိမ့်မယ်ခင်ဗျာ
ကိုရနိုင်တင်ဆက်သွားတာပါအခုဆက်ပြီးတော့ရုရှားနဲ့စိုက်ဘာအင်တာနက်လုံခြုံရေးနဲ့ပတ်သက်တဲ့သတင်းတစ်ပုဒ်ကိုတင်ပြပေးပါမယ်ရုရှားကနေပြီးတော့လှုပ်ဝက်စုံစမ်းထောက်လှမ်းမှုနည်းတွေတိတိတတ်တာတိုးပြီးလှုပ်လာနေတယ်လို့ပြည်ထောင်စုံစမ်းစစ်ဆေးရေးအဖွဲ့ကသတိပေးထားပါတယ်ဒီလိုဆွဆွဲချက်တွေကိုရုရှားအစိုးရကတော့ညှင်းဆိုလိုက်ပါတယ်ဒါပေမဲ့လည်းပြည်ထောင်အစိုးရအနေနဲ့cyber internet လုံခြုံရေးမှာ billion dollar 2သန်းကျော်ပို့သုံးဖို့နဲ့စုံစမ်းထောက်လှမ်းရေးဝန်ထမ်းအယောက်တစ်ထောင်ကျော်တိုးချဲ့ပြီးခန့်ဖို့စီစဉ်ထားပါတယ်။ VOA သတင်းတောက် Henry Richard ကလန်ဒန်မြို့ကသတင်းပေးပို့ထားတာကိုဆက်ပြီးနားဆင်ပါရှင်။ချိန်ချုပ်မှုတွေကိုတံပြန်နိုင်ဖို့နိုင်ငံလုံခြုံရေးကဏ္ဍမှာဒေါ်လာ 2.3 billion ရင်းနှီးမြှုပ်နှံဖို့ရည်မှန်းထားပါတယ်။လေကြောင်းသွားလာမှုထိန်းချုပ်ရေးစနစ်နဲ့ဓာတ်အားပေးရေးကွန်ရက်တို့လိုအဓိကတော့ချက်ကြတဲ့အခြေခံရန်ရာတွေကိုပြင်ပကပြစ်မှတ်ထားပြီးတတ်ခိုက်နိုင်ပွဲရှိတယ်လို့ဗီဒိန်ဗန်နာရေးဝန်ကြီး Philip Hammond ကပြောသွားပါတယ်
။ It is our duty to demonstrate that they cannot
ဒီလိုလုပ်ရက်တွေကိုပြစ်ဒဏ်ကနေလူငင်းခွင့်မပြုနိုင်အောင်လက်တွေ့လုပ်ပြဖို့ကကျွန်တော်တို့တာဝန်ပါ။ဒါကြောင့်ကျွန်တော်တို့ကကိုယ့်ကိုယ်ကို cyber ဝန်ကျင်မှာကာကွယ်တာမကတိုက်ခိုက်ခံရရင်လည်းတံပြန်ခုခံမှာပါ
။ Hammond ကရုရှားကိုနာမည်တက်ပြီးမပြောခဲ့ပါဘူး။ဒါပေမဲ့ MI5 လို့လူသိများတဲ့ဗြိတိန်နိုင်ငံတွင်းစုံစမ်းထောက်လှမ်းရေးအဖွဲ့ရဲ့ခေါင်းဆောင် Andrew Parker ကရုရှားကပြင်းထန်တဲ့ Cyber Internet ထိုးပေါက်မှုတွေစုံစမ်းထောက်လှမ်းမှုတွေနိုင်ငံတော်ပုံကန့်မှုနဲ့ဝါဒဖြန့်တာတွေလုပ်နေတယ်လို့ဆွဆဲခဲ့တာကို The Guardian သတင်းစာမှာဖော်ပြထားပါတယ
် I think that in MI5 for a long time
အကြမ်းဖက်မှုတွေကိုတံပြန်ရေးနဲ့ပတ်သက်ပြီး MI5 ရဲ့အခြေအနေအများကြီးကိုသုံးနေရတယ်လို့ကျွန်တော်ထင်ပါတယ်ဒါဟာလုံးဝအရန်အရေးကြီးတဲ့ထိတ်တန့်အရေးပါရုရှားရဲ့ချင်းချောက်မှုကိုကင်တွယ်ဖို့ခုလဲနီးပညာတွေစူးစီးပြီးအချိန်နဲ့နဲ့ထပ်ပို့ယူနေရပါတယ
်ဒီလိုလှုပ်ဆောင်တာကတံပြန်တဲ့သဘောဆိုပေမဲ့လည်းအနှုတ်သဘောလဲစောင့်စီနိုင်တယ်လို့ Chatham House Muwada အဖွဲ့က John Love ကပြောပါတယ
် The challenge for the western countries
ယူကရိန်းနဲ့တခြားနိုင်ငံတွေကိုပါအပြားကပ်ပြီးအခြေအနေတွေပိုဆိုးလာရင်ရုရှားကိုအတိုင်းအတာတစ်ခုအထိရှိတဲ့အရင်းမြစ်တွေကိုသုံးပြီးဖြေရှင်းနိုင်တယ်ဆိုတာကိုလိုအပ်ရင်ပြနိုင်ဖို့အနောက်နိုင်ငံတွေအနေနဲ့စိန်ခေါ်မှုရင်ဆိုင်ရမှာပါ
ဗြိတိန်နဲ့အနောက်နိုင်ငံတွေကရုရှားရဲ့ချင်းချောက်မှုကိုတံပြန်ရမှာစူးစီးတဲ့မူဝါဒမျိုးမရှိဘူးလို့ The Economics Magazine က Edward Lucas လို့သုံးသပ်သူတွေကပြောပါတယ
် We need a joined up response to Putin's joined up
ဝေဝါဒပြမှုစုံစမ်းထောက်လှမ်းရေးစွမ်းအင်သုံးစွဲမှုနိုင်ငံတော်ပုံကန့်မှုစီးရေးချင်းချောက်မှုစတာတွေနဲ့ဆက်ဆက်နေတဲ့သမ္မတပူတင်ရဲ့စူးစီးထားတဲ့ချင်းချောက်မှုကိုကျွန်တော်တို့ဘက်ကလည်းစူးစီးထားတဲ့တံပြန်မှုပြန်ပေးဖို့လိုပါတယ်အားလုံးတွေကအားအနည်းဆုံးချိတ်ဆက်မှုကရုရှားတတိယရဲ့ငွေတွေကိုတုံးလို့ရအောင်လုပ်ပေးနေတဲ့အနောက်နိုင်ငံကဘဏ်လုပ်ငန်းရှင်တွေရှိနေတဲ့စည်းငိုင်တွေပဲဖြစ်ပါတယ်သူတို့ကိုအရေးယူတာအမေရိကန်ပြည်ထောင်စုကိုပို့ပေးတာတွေလုပ်တင်ပါတယ
်ရုရှားကငွေအများပြားကလန်ဒန်မြို့ကဘဏ်တွေမှာလဲပတ်နေတာပါဒီလိုကုန်သွယ်မှုတွေကိုဗြိတိန်ကစိုက်ဘာတိုက်ခိုက်မှုတွေကိုခုခံနေတဲ့အချိန်နဲ့တပြိုင်တည်းဖြည့်ရှင်းဖို့လိုတယ်လို့မော်စကိုဝါရင်သတင်းတောက် Edward Lucas ကယူဆပါတယ်
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကို လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ BOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာနံနက်ခင်းပါရှင်2016ခုနှစ်နိုဝင်ဘာလ18ရက်တောက်ကြနေမနက်ခင်းအတွက် VOA မြန်မာပိုင်းအစီအစဉ်ရဲ့ထုံးလွှင့်ချက်တွေကိုသောတာရှင်တွေနားဆင်နေကြရတာဖြစ်ပါတယ်။အခုဆက်ပြီးတော့9နာရီထိလိုင်းဒိုမီတာ24 32နဲ့40အပြင်လိုင်းလက်မီတာ190တို့ကနေထုံးလွှင့်ပေးမဲ့အစီအစဉ်တွေမှာဆိုရင်တော့
ဒီကောင်ကမဆိုတော့ဟာ6ရက်စတဲ့တစ်ခါဝင်တော့ခဏရက်ဆက်ရက်စတဲ့ဒီကောင်က
ရန်အောင်ပြန်ကြည့်ရကဆရာတော်ကရခိုင်စကားနဲ့ပြောသွားတဲ့အပြည့်စုံကိုတိုင်းရင်တည်နှွားကဏ္ဍမှာနားဆင်ရဖို့ရှိပါတယ်။အခုရင်ဆုံးတော့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာစီစဉ်ကိုနားဆင်ကြအောင်ပါရှင
်။ဒီကနေ့မင်းတင်ပြမယ် EDM အသုံးကတော့
Once in a blue moon
ဖြစ်ပါတယ်။စာလုံးပေါင်းကONCE once ga the j INN tema a de ku BLUE blue ga a pya yang MOON moon ga la min su ro swipe thung ye dai yai de be ga ro a pya yang la de jing mo di thong sin tit la na ga ro american pi taung su ye pi ne de ku phit de main pi ne shi le tama rue ye မိုးလီဝတ္တခမန်းကြီးလက်ဆွဲစာအုပ်ထဲကလို့ဆိုပါတယ်။အဲ့ဒီမှာပြက်ကလေးကိုတတ်မှတ်ရမှာကျမတို့မြန်မာမှာလိုပဲလပြည်လခွေနဲ့တတ်မှတ်ရမှာလပြည်ကိုအနီရောင်နဲ့ဖြတ်တထားတယ်လို့ဆိုပါတယ်။လဟာတလတစ်ခါပြည်တာများပြီမဲ့လို့လေတချို့လတွေမှာတော့ဒုတိယအကြိမ်တလထဲလနှစ်ခါပြည်တဲ့အခါတွေလည်းရှိပါတယ်။ပထမလပြည်ကိုအနီရောင်ခြေပြထားပြီးဒုတိယလပြည်ကိုတော့အပြာရောင်နဲ့ခြေပြထားရကနေအပြာရောင်လဆိုတဲ့အတုံးဆင်းတက်လာတာဖြစ်ပါတယ်။ဆလိုတာကတော့တလမှာလပြည့်နှစ်ခါကြုံဖို့ကခေရင်လာတယ်လို့ once in a blue moon ဆိုတဲ့အတုံးကလေကြုံတောင့်ကြုံခဲအဖြစ်မျိုးကိုရည်ညွှန်းပြောတာဖြစ်ပါတယ်။တိတ်ကိုပြုတ်လို့ခဲလာတယ်ဆိုရင်ဒီအတုံးကိုရည်ညွှန်းအတုံးပြုတ်နိုင်ပါတယ်။ George Ruby ရဲ့ဥမာကိုနားဆင်ကြည့်ကြရအောင်
။ I like to eat out at expensive restaurants.But since I've started saving, I only eat out once in a blue moon.
ကျွန်တော်ကအကောင်စားစားတော့ဆိုင်တွေမှာထွက်စားတာကြိုက်တယ်။ဒါပေမဲ့လို့ကျွန်တော်ပတ်စံစစုကလေးကနောက်ပိုင်းမှာအပြင်သိပ်ထွက်စားခဲလာတယ်လို့အဓိပ္ပာယ်ရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ I like to eat out at expensive restaurants, but since I've started saving, I only eat out once in a blue moon.
ခုခုကိုကြုံတောင့်ကြုံခဲလုတ်တယ်တော်ယုံတန်ယုံနဲ့မလုတ်ဘူးလုတ်ခဲလာတယ်ဆိုရင်ဘယ်လိုပြောမလဲ
Once in a blue moon
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လာတန်စီစဉ်တင်ဆက်ထားတဲ့မနက်ခင်းအင်္ဂလိပ်စာစီစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်အခုဆက်ပြီးတော့ကျမ္မာရေးကဏ္ဍကိုတင်ဆက်ပေးပါမယ်ဒီတစ်ပတ်အတွက်ကျန်းမာရေးကဏ္ဍမှာတော့သွားပိုးစားယောဂါအကြောင်းတင်ပြထားပါတယ်။မြန်မာနိုင်ငံမှာလေးလာမှုတစ်ခုရသွားပိုးစားသူရန်များတာမို့သွားကျန်းမာရေးဂရုစိုက်ဖို့လိုနေပြီလို့သွားဘက်ဆိုင်ရာဆရာဝန်တွေကသတိပေးထားပါတယ်။သွားပိုးစားတာဘာကြောင့်ဖြစ်ရတာလဲပြီးတော့ဒီသွားပိုးစားတာကိုဘယ်လိုကာကွယ်နိုင်မှာလဲသွားပိုးစားတာဖြစ်လာခဲ့ရင်လဲစောစောသိနိုင်အောင်ဘယ်လိုလက္ခဏာတွေကိုစောင့်ကြည့်ပြီးတော့ဘယ်လိုကုသမှုတွေခံယူနိုင်မှာလဲအဲ့ဒီအကြောင်းတွေကိုမြန်မာနိုင်ငံသွားဖက်ဆိုင်ရာဆရာဝန်အသင်းအထွေထွေအတွင်းရင်းမှုဒေါက်တာမြင့်ထိန်ကိုကိုဝင်းမင်းကမေးမြန်းဆက်သွယ်ထားတာကိုနားဆင်ပါရှင
်โอเคဒေါက်တာမြင့်ထိန်ခင်ဗျာဒီသွားပိုးစားတာကမြန်မာနိုင်ငံမှာဒီဖြစ်နေတဲ့အနေအထားဘယ်လိုရှိလဲကျ
မ။မြန်မာနိုင်ငံမှာတော့အပြည့်အစုံ country wide စတန်ဒါဘောဘယ်လိုလဲတမရှိသေးဘူးကော။ကျွန်တော်တို့ဒီနေရာမှာတော့လုပ်ပြည့်ရဲ့အစီအစဉ်တော့ဆယ်ရောက်မှာရှိရလောက်ကပေးစားတာရှိတယ်လို့အစီအစဉ်ရရှိပါတယ်ခင
်ဗျ။ဟုတ်ကဲ့။ဒီသွားပိုးစားတာကအဓိကဘာကြောင့်ဖြစ်ရတာလဲ
။စားပေါ့နော်။စားတော့ပါရရှိသေးတယ်။ဒါကတော့ရှိနေပြီပကြီးရတယ်ပေါ့။သူတို့ပေါင်းစားမှုကြောင့်လို့ ဒီ asset ထွက်ပေါ်လာတာရှိပါတယ်။ဒါပေမဲ့အဲ့ဒီ asset ကြောင့်မလို့ဒီလောက်မှာတော့အသားကိုဒီ asset နဲ့စားထည့်လိုက်တဲ့အခါမှာဘွားအသားကြီးကကျော်သွားပြီးတော့ကျလာတဲ့အခါမှာကျော်ပြီးဖြစ်သွားတယ်။ကျင်းရပ်ပါပါလို့ဆိုဒီကောင်တွေစားတဲ့ပုံစံမျိုးဖြစ်သွားတယ်ဆူရတဲ့ပုံစံစားတယ်လို့ဆီလီပြောကြတာပေါ့ဒီတော့ acid ကစားလာတာပါ
ဟုတ်ကဲ့ဆရာအခုလို့ဒီ acid ကနေပြီးတော့ပေါ့နော်သွားကိုစားသွားတာကဘလို့လူတွေမှာပို့ပြီးတော့အဖြစ်များတယ
်များတော့ပြင်းတော့ဒါစားတဲ့ကများရင်ပေါ့အဲ့ဒီဒီမှာပို့ပြီးတော့ဖြစ်တာပို့များပါတယ်ဒါတော့ဒီစားတော့ကဒီတော့တွားရင်မြင့်နေပြီမှာကြာသွားလို့ရှိရင်ဒီထဲမှာရှိတဲ့တကြီးကဒီနဲ့ပေါင်းပြီးခါကြတော့ဘာမှမလုပ်တဲ့ခါမှာအဖြစ်ပေါ်လာတယ်ဖြစ်ပါတယ်။
ဟုတ်ကဲ့ဆရာနောက်ထပ်ရောဘယ်လိုလူတွေမှာဖြစ်ဖို့အန္တရာယ်များလဲဆရာ။
ချို့လူတွေမှာကျွန်တော်စီးချို့ရှိတဲ့လူတွေဒါရတာရှိတဲ့လူတွေမှာကျွန်တော်တစ်ချက်တည်းမှာတတိယကပ်ပင်ဖြတ်တာနေသွားတဲ့အခါကြီးကြလို့ရှိရင်လည်းဖြစ်ပါတယ်ညာ။တကယ်တော့ဒီကြီးကအားလုံးကဝက်ရှော့လုပ်သွားတာဖြစ်ပါတယ်။ဒီဝက်ရှော့မလုပ်သွားနိုင်ဘူးဆိုရင်ခုနကကြားတို့စားတဲ့အကျဉ်းကျန်တွေပါလို့ကဒီမှာချက်စီပြတ်နေတဲ့အခါကြီးရှိနေတယ်။ဒီကြည့်ရတဲ့ကြာစီတွေ့ခါကျတော့အဖြစ်ဖြစ်ဖို့ကများပါ
ဟုတ်ကဲ့ဆရာဘလို့သွားတွေမှာပို့ပြီးတင်ပြလဲဆရာပို့ပြီးတော့ခရီးဆိုင်ကိုလုပ်မယ
်များဆုံးပြတော့ဒီအန်သွားတွေကျွန်တော်ပြောရမှာပါဒီဝိုင်းရဲ့လူတွေမှာအာမျက်နှာချောမှုမရှိတဲ့သွားမျိုးတွေပေါ့နော်အရှိသွားတွေမှာတော့မျက်နှာချောမှုရများပါတယ်ဆိုတော့အစားကကတ်နေလို့ပြေနေပြီဆိုတဲ့အခါကမျက်နှာတွေကချက်ချဲပါနေတာပြန်သွားနှောင်းကြားထဲမှာညက်ပြီးချိန်ကျတဲ့အစားကတ်ရဟန်းကြတော့ဒါလည်းချင်းပြတ်တယ်ဆိုတော့နောက်ဆက်အန်သွားတွေမှာတော့ဝိုင်းရဲ့လူတွေမှာကျွန်တော်ညောင်းလေးရှိရဲ့အချိုင်လေးရှိရဲ့အစားကဘူးဘူးချက်ချက်ချင်းပြများတဲ့ခါကျတော့အဲ့လိုဧရိယာတွေမှာအဲ့လိုမျိုးလေးတွေမှာအစားကပ်ကြံနေကြတာများလို့ရှိရင်ဒီစားပုံကပြများပါတယ်
ဟုတ်ကဲ့ဆရာဒီကာကွယ်ရေးအနေနဲ့ဘယ်လိုမျိုးဒီလုပ်နိုင်တာတွေရှိလဲ
အစားတော့စားတဲ့ခါမှာဒီစားတော့ကကျွန်တော်လူတို့ကြည့်ရတဲ့စားမယ်မဖြစ်သွားကြမှာဒါပေမဲ့ဒီမှာမရှိအောင်တန်ရှင်းလေးလိုက်နိုင်လို့ရှိရင်ဒီပြဿနာမရှိတော့ပါဘူးပြအချင်းချင်းစားကန့်ကြီးမတွေ့နေအောင်ရတဲ့ရှင်လိုက်တာဘုံနော်စနစ်ကြီးလုံးနေဆိုလို့ရှိရင်တော့ဒီစာရေးချင်တဲ့ပုံလေးပါလို့
ဟုတ်ကဲ့ဆရာနောက်ထပ်ရောဒီကာကွယ်ရေးအတွက်လုပ်တင်တာရှိတယ်
ဒီကဒီစနစ်မှောင်နဲ့ရတဲ့ရှင်ကိုကျွန်တော်ပုံမှန်တိုင်းရုပ်ကြီးအနေနဲ့အနည်းဆုံးနဲ့ပုံစံနဲ့ကြည့်အောင်တရှိလို့နေစင်တာတစ်ခိုင်းပေါ့နော်နောက်တစ်ခုကခုနချောမှုနေတဲ့ကြောင့်မျိုးတွားချူကြားကြမှာရှိနေတဲ့အစားတိုက်ကိုဒရက်ရှိလို့မခက်နိုင်တဲ့အနေဖြစ်နေပါတယ်အဲ့ဒါမျိုးကြတော့ cross ပေါ့ကျင်းနဲ့တရှိလို့ကြံပြီးလုပ်နိုင်တဲ့ solution တော့ဒီမှာအစာကျန်တာကိုသက်သာပါလိမ့်မယ်ဆရာ။နောက်ဒီအစာကိုဆင်းလိုက်တဲ့အခါမှာမောက်ဂျင်းစီပိနေ၊မောက်ဂျက်စီပိနေဆိုလို့ရှိရင်လည်းဒီခြံကပူပြီးအနေပါလိမ့်မယ်။အ
ဲ့တော့ဒီနေရာမှာဒီကိုယ့်အကိုတန်ရှင်းရေးလုပ်ပေးမယ်လဲဆရာကြီး။ခုနကြားတဲ့ခြံနေတဲ့အရာတွေကမစင်လို့ရှိရင်ရောဆရာကြီး။ဒီမှာဆေးကန်းပြတာလို့ပါလို့အဲ့ဒါကောအရေးကြီးလား
။ဟုတ်ပါရဲ့။ဒီကိုယ်တိုင်ကဒီတန်ရှင်းလုပ်တဲ့အိမ်မှာဒေးလီပေါ့နော်။နေ့စဉ်နေ့ကတန်ရှင်းလုပ်တဲ့ဆိုရင်လည်းတချို့နေရာတွေမှာဒီဘရက်ရှင်းရမယ်နေရာမျိုးတော့ family ရင်းလို့မျိုးဆိုနေတဲ့ခံယူချက်မျိုးရှိသွားတဲ့ခံယူ solution ဒီတတိယအစီအစဉ်နေနေတတိယနဲ့စိုက်ပုံနဲ့ဖြစ်သွားတဲ့ခါမှာကိုယ်ကကိုယ်တန်ရှင်းလေးရတဲ့ခါမှာတော့မခတ်တော့ပါဘူးခင်ဗျအဲ့ဒါမျိုးကြတော့ဒီအစီအစဉ်မှာတွားပြီးတော့ရက်ဆောင်နဲ့ပတ်ရည်ရက်တန်ရှင်းလေးတွေတွေ့လို့ရပါတယ်ဒါကလည်းနည်းနည်းတစ်နှစ်တည်းချင်းနောက်ကတော့ဒီကောင်းလေးလိုက်ကြရတဲ့ခံယူဖြစ်ပါတယ်ခင
်ဗျဟုတ်ကဲ့ဆရာနောက်တစ်ခုကဆရာကြီးအထူးဒီတန်ရှင်းလေးလုပ်ဖို့ပေါ့နော်တသက်မမတ်အစာတွေရောရှိလားပို့ပြီးတော့ခုနကဒီသွားပိုးစားဖို့ကိုဖြစ်စေနိုင်တဲ့အစာမျိုးစားတွေပေါ့လေ
အဓိကတော့ဒီရှုပ်ရက်ကလည်းညာတဲ့အစာအစာလေးကိုကျွန်တော်တို့ကပြောရမှာပါခင်ဗျာအဲနောက်စီးတဲ့ကတ်တဲ့အစာတောက်တွေပေါ့နော်သွားရင်းမြင့်ပြောမှာရေရှိကျစားနေတဲ့အစာတောက်မျိုးဆိုရင်ပို့ပြီးတော့ကျပ်လို့များပါတယ
်ဟုတ်ကဲ့ဆရာအဲ့တော့အဲ့လိုအစာတောက်မျိုးစားပြီးတော့ချက်ချင်းဟိုသွားမတိုက်နိုင်ရင်တောင်မှဖလုတ်ချင်းတာမျိုးလုပ်တင်တာပါဆရာ
မှန်ပါခင်ဗျာတခါလေကျရင်ဒီလေးမှဒီချိုးရက်ပါလေညာတဲ့ drink တွေတောက်တဲ့ကလေးတွေဂျယ်လီလေးတွေစားစားရမျိုးရှိနေအဲ့ဒီလိုဆိုရင်တော့ကျန်နေတော့ဒါမှတိုက်ဖြစ်သေးရင်တော့ပဲမြန်မာလေးကိုပြုတ်ချင်းထုတ်လိုက်တာမျိုးဆိုရင်တော့ပိုးစားဖို့ချင်တဲ့တက်တာဖြစ်ပါလိမ့်မယ်
ဟုတ်ကဲ့ဆရာနောက်တစ်ခုအခုလိုဒီကာကွယ်တဲ့ဂျားတွေရပဲပေါ့နော်ဆေးကန်းတွေပြတဲ့ဂျားတွေရပဲ
ဟုတ်ကဲ့
ဒီကံမကောင်းလို့ဒီသွားပိုးစားတာဖြစ်လာခဲ့ရောဆရာဒီစောစောသိနိုင်မှုဘယ်လိုလက္ခဏာတွေစောင့်ကြည့်ရမလဲ
ပိုးစားစားလို့ဆိုရင်တော့ကြောင်းမြင့်နေပြန်အောင်ကြောင်းလာမှာဖြစ်ပါလိမ့်မယ်ပထမဦးဆုံးနေကြောင်းမြင့်ကြော်လာပြီဆိုလို့ရှိရင်တော့သူကဒီ brownish color ပေါ့နော် net color မျိုးကြီးဖြစ်လာနိုင်တယ်တဖြည်းဖြည်းနဲ့ပိုများလာရင်တော့တဖြည်းဖြည်းပိုပြီးတော့မင်းလာမျိုးဖြစ်နိုင်တယ်အဲ့လိုဖြစ်လာပြီဆိုရင်တော့ဒီစစ်စေးရဲ့ကြည်လာလေးကစစ်စေးကြည့်လို့ရှိရင်ဒီကမြင်းပြင်းအကြောင်းပြောင်းသွားတယ်မကဘဲနဲ့မြင်းပြင်းအောက်ကြည့်အောင်စားရတာလေပြင်လာခဲ့ရင်တော့အစိုးဆုံးဟောတော့ပါပြီးကုစားနိုင်တယ်နေလို့ဆိုရင်တော့ရှင်းပြနိုင်ပါလိမ့်မယ်
။ဟုတ်ကဲ့ဆရာဒီနောက်ထပ်ရောသိနိုင်တဲ့လက္ခဏာမျိုးရှိသေးလား
ခုနကကျွန်တော်ပြောလို့သွားမြင်းပြင်းပြော်လာရင် reach ဖြစ်လာတယ်ပေါ့နော်ဒီမြင်းပြင်းလေးခေါတင်းထားရပြီဆိုရင်တော့ဒီဒီမှာများပါ့ဖြင့်အီးကိုပို့ပြီးတိလာတာများပါလိမ့်မယ်။အဲ့ဒါချင်လာတဲ့ solution တွေပေါ့နော် ဟိုရေးသိကြီးရင်တော့တောင်းတောင်းသွားချင်တယ်လို့များကြပါလေဒါပေမဲ့အဲ့ဒီကူးဆဆားခံတဲ့ကြောင့်ဆိုလို့ရှိရင်တော့ဒီတော့နည်းပေါက်လာပြီဆိုလို့ရှိရင်တောင်းတောင်းရေးလို့ဆိုတော့ချင်လာဆောက်ပြီးပြီးရပါလိမ့်မယ်ခင်ဗျာဒီအစားတောက်ပြီးစားတဲ့ခံရမှာဖြစ်ရင်ဖြစ်မယ်ဒီလို drink စီကိုယ်ကြီးဆိုတာတက်ခံရမှာသူကချင်နေရေငါ့ကိုဘာလို့ရခံစားရမှာဖြစ်ပါလိမ
့်ဟုတ်ကဲ့ဆရာကုသမှုအနေထားဘလို့ရှိလဲဆရာ
ကုသမှုနေဆိုတော့ခုနကလေစောစီးကုသနိုင်တော့အကောင်းဆုံးပါဒီညနေပြင်ရပူစားစားလာပြီးနေရလေးရှိတယ်ဘာလို့စားပြီးတော့ဒီညနေပြင်ရစားပြီးပေါက်လာပြီးဆိုလို့ရှိရင်ဒါအနည်းဆုံးပူစားတဲ့အချိန်တွေမှာဖြစ်နေဆိုရင်တော့ကုသတဲ့အခါမှာဒီပူစားတာကိုတန်ရှင်းလုပ်ထုတ်နိုင်မယ်ဘာမြင်နေပြင်ပရိကန်ကောင်းလို့ရှိရင်ဖက်ရှင်အောင်လုပ်ပြီးသွားထားတဲ့ပစ္စည်းတွေကျွန်တော်တို့ကရအောင်လုံအောင်ပြန်ဖာထားပေးနိုင်မယ်ဆိုရင်တော့ပူစားတာအကြောက်ပေါ်မှာလည်းဖြစ်ပါမယ်ခပ်ပြီးတော့လည်းပူစားဖို့ chance မရှိဘူးပေါ့နော
်ဟုတ်ကဲ့ဆရာနောက်ထပ်ရောဆရာဒီတဲ့အဆင့်မြင်သွားလို့ရှိရင်ဆိုးတဲ့အဆင့်တွေမှာဆိုရော
ဖြစ်တတ်ပါလေအဲ့လို early detection နဲ့ပြီးရတဲ့နည်းကဘူးစားတာကိုတောင်းချင်တာကိုတောင်းတောင်းလေးဖြစ်ပြီးတော့ခါလိုက်လို့ရှိရင်ကြောက်ပြူမြက်လာပြီဆိုလို့ရှိရင်ရောဘူးစားတာကသွားတဲ့ပထမဆုံးဥပမာမဟုတ်ဘဲနဲ့ဒုတိယလောကတရားရောက်လာမယ်ဒုတိယလောကနဲ့တတိယလောကကိုပြီးလာမယ်ပေါ့အောက်ဆုံးမှာအရိုးရှိရတယ်ပေါ့နော်အဲ့ဒီလောကကြီးလာပြီဆိုရင်တော့သူကကြိုက်တဲ့အဆင့်ကိုတော့ပြီးလာပါလိမ့်မယ်အဲ့ဒီရှင်ဆိုရင်တော့ Nerf ကိုကြည့်ကြည့်ကြည့်ပါလေဟာဒီဆင်မီလာရေးချလာပါပါ။ဟု
တ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ
။ကိုဝင်းမင်းတင်ဆက်ထားတဲ့အပတ်စဉ်ကျမရေးကဏ္ဍကိုနားဆင်ကြကြရတာပါ။တော်တော်ရှင်များရှင်အခုဆက်ပြီးတော့ခုလာမယ့်စနေနေ့ညတိုင်းရည်လေးလိုင်းစီစဉ်မှာဗားရီဆွေးနွေးဖို့ရှိလဲဆိုတာကိုကြည့်ကြအောင်ပါ။
ရှင်များရှင်မြမပြည်တော်တော်ရော့မြို့ဝမ်းမကျန်းရာသီမွေစုညံတန်တွေနဲ့နားမခံတာအောင်နှိမ့်ဆက်နေတဲ့အတန်ချဲ့ဆက်လောက်စပီကာဖွင့်နေသူတွေကိုစီကန်းကြဘလို့ကြက်မှတ်ပြီးထိန်းချောင်းပေးကြရင်ကောင်းပါမလဲမြို့နယ်ရက်ွက်ကြီးရွာအလိုက်အတန်ချဲ့ဆက်လောက်စပီကာဖွင့်ခွင့်ခွင့်ပြုမိန်တောင်းတဲ့အစင်လာတွေကိုစနစ်တကျလိုက်နာကြပါရဲ့လားပြည်သူတွေနားမချမ်းသာဖြစ်ကြရတဲ့ဒုက္ခကကင်းဝေးအောင်ဘဲပုံပဲနီးဖြည့်ရှင်းကြရင်ကောင်းမလဲဆိုတာတွေကိုလာမယ့်စနေညတရိပ်လေးလိုင်းအစီအစဉ်မှာသုံးသပ်ဆွေးနွေးကြမယ်လို့စီစဉ်ထားပါတယ်တော်တာရှင်တို့အနေနဲ့ပါဝင်ဆွေးနွေးမေးမြန်းခြင်းကြတယ်ဆိုရင် email လိပ်စာ burmese@voanews.com ကိုဖြစ်စေတယ်လီဖုန်းနံပါတ် 1-232-382-555 ကိုဖြစ်စေတို့တင်ကြောင်းကြားထားနိုင်ကြပါသည
်တော်တာရှင်များအနေနဲ့စနေနေ့ည9:00 နာရီစီစဉ်မတိုင်မီအချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးကြဖို့ကိုလည်းထမံဖိတ်ခေါ်လိုက်ပါတယ်အခုဆက်ပြီးတော့တိုင်းရင်သတင်းလွှာစီစဉ်ကိုတင်ဆက်ပေးပါမယ်ရှင်နားဆင်ကြပါရှင်
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်သတင်းလွှာကကြေဆိုပါရယ်မြန်မာနိုင်ငံတဝမ်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါရယ
်မင်္ဂလာပါရှင်ကျမကအာမီပါ BNI ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်မောင်နှုတ်ခရိုင်အတွင်းဖြစ်ပွားနေတဲ့တိုက်ခိုက်မှုတွေမှာတပ်မတော်သားနဲ့ပြည်သူရဲ့တပ်ဖွဲ့ပါဝင်လူပေါင်း100ကျော်သေဆုံးခဲ့ပါတယ်။ရှမ်းပြည်မြောက်ပိုင်းမူဆယ်မြို့နယ်အတွင်းမှာကချင်လွတ်လပ်ရေးတပ်မတော်ကိုမြမအစိုးရတပ်မတော်ကထိုးစစ်ဆင်တိုက်ခိုက်လို့ဒေသခံမိသားစု60ကျော်နေရက်ကနေစွန့်ခွာပြီးတော့ခရိုင်ဖျားရှိကိုအကြောင်းမှတင်ဆောင်နေကြရပါတယ
်။ကျမကနူပန်ပါ။သတင်းတွေကိုစိုင်းမင်းနဲ့အတူတင်ဆက်သွားမှာပါ။ရခိုင်ပြည်နယ်မောင်တောခရိုင်တွင်ဖြစ်ပွားနေတဲ့အကြမ်းဖက်မှုတွေမှာတပ်မတော်သားနဲ့ပြည်သူရဲတပ်ဖွဲ့တွေအပါအဝင်လူပေါင်း100ကျော်သေဆုံးသွားတယ်လို့မြန်မာအစိုးရတပ်မတော်သတင်းပြန်ကြားရေးအဖွဲ့ကသတင်းထုတ်ပြန်ချက်အရသိရပါတယ်။အောက်တိုဘာလ9ရက်နေ့ကနေနိုဝင်ဘာလ14ရက်နေ့ထိစစ်သည်5ဦးကြဆုံး5ဦးဒဏ်ရာရရှိခဲ့ပြီးရဲတပ်ဖွဲ့ဝင်10ဦးကြဆုံး6ဦးဒဏ်ရာရရှိခဲ့တယ်လို့အဲ့ဒီသတင်းမှာပါရှိပါတယ်။အကြမ်းဖက်တိုက်ခိုက်သူလို့ယူဆရတဲ့သူတွေရဲ့အလောင်း69လောင်းတွေ့ရှိရပြီးအကြမ်းဖက်မှုနဲ့ဆက်ဆက်သူလို့ယူဆရသူ230ကျော်ကိုထိမ့်သိမ်းထားကြောင်းနဲ့အဲ့ဒီထဲက23ဦးကိုပြန်လွှတ်ပေးခဲ့ပြီးဖြစ်ကြောင်းဆိုထားပါတယ်ဖြစ်စဉ်တလျှောက်လုံးအဆောက်အဦပေါင်း289လုံးကိုအကြမ်းဖက်တိုက်ခိုက်ရေးသမားတွေကမင်းရှို့ဖျက်ဆီးခဲ့တယ်လို့ထုတ်ပြန်ထားပါတယ်
ရှမ်းပြည်မြောက်ပိုင်းမူဆယ်မြို့နယ်မှာကချင်လူလိုက်ရဲတပ်မတော် KIA တပ်မဟာ6နယ်မြေအတွင်းတိုက်ပွဲဖြစ်ပွားခဲ့တာကြောင့်ဒေသခံရွာဇာမိသားစု60ကျော်စစ်ဘေးတိမ်းရှောင်နေရပါတယ်။နိုဝင်ဘာလ3ပိုင်းကလေးကဖြစ်ပွားလာတဲ့တိုက်ပွဲကြောင့်မုံပေါ်မှန်ကောင်းရွာသားတွေဟာမှန်ပိန်းအမှရှိတဲ့ခရိယံဖျားကျောင်းတွေမှာခလုံးနေကြရပါတယ်။ သူတို့တွေဟာအဝတ်တထည်ကိုတစ်ခုနဲ့ပဲထွက်ပြေးတင်းရှောင်လာရလို့စားဝတ်နေရခက်ခဲကြုံတွေ့နေရတယ်လို့ရွာတကြီးကပြောပါတယ်အစိုးရတပ်မတော်တပ်မကိုကိုလျောက်ခန့်ချင်းမြန်တပ်မ313တပ်ရင်းကကချင်လူလိုက်ရေးတပ်မတော် KIA ထင်းချုံနယ်မြေတွင်လည်းနဲ့ကြီးတွေပစ်ခတ်ခဲ့လို့လူထုထွက်ပြေးတင်းရှောင်နေရတာလို့ဆိုပါတယ်ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာအစိုးရတပ်မတော်ရင်အားထပ်ဖြစ်လာနေလို့တိုက်ပွဲတွေဆက်ဖြစ်လာနိုင်တယ်လို့ KIA ဘက်ကပြောပါတယ
်16ကြိမ်မြောက်ကရင်အမျိုးသားအစည်းအရုံးခဲညူကွန်ကရက်မှာကရင်နိုင်ငံရေးပါတီနဲ့ပြည်တွင်းပြည်ပကရင်လူမှုအဖွဲ့အစည်းတွေအားလုံးပါဝင်တက်ရောက်ဖို့ခဲညူဘက်ကစတင်ပြင်ဆင်နေပါတယ်2019မတ်လမှာကျင်းပဖို့အတွက်နိုဝင်ဘာလ10ရက်နေ့ဗဟိုကော်မတီအစည်းအဝေးကနေဆုံးဖြတ်လိုက်တာပါ16ကြိမ်မြောက်ခဲညူကွန်ကရက်ကိုနိုဝင်ဘာလ21ရက်နေ့မှာကျင်းပဖို့သတ်မှတ်ထားပေမဲ့ခဲညူနဲ့အစိုးရကြားဖော်ဆောင်နေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ကြောင့်ခဲညူကွန်ကရက်ကျင်းပမယ့်ရက်ကိုနောက်ဆုတ်လိုက်ရတာဖြစ်တယ်လို့လည်းခဲညူကောင်းဆောင်တွေကပြောပါတယ်2013ခုနှစ်မှာကျင်းပခဲ့တဲ့15ကြိမ်မြောက်ခဲညူကွန်ကရက်မှာပြည်ပမှာရှိတဲ့ကရင်ကိုယ်စားလှယ်ကိုသာဖိတ်ကြားခဲ့ပါတယ
်မွန်ပြည်နယ်ဝန်ကြီးချုပ်အနားယူမယ်ဆိုတဲ့တည်င်းထွက်ပေါ်လာတဲ့နောက်ပိုင်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အတွင်းရေးမှူးဦးဝင်းထိန်ကမွန်ပြည်နယ်ကိုရောက်ရှိလာပြီးပြည်နယ်အစိုးရအဖွဲ့နဲ့လွတ်တော်ကိုယ်စားလှယ်တွေကိုတွေ့ဆုံပါတယ်ဦးဝင်းထိန်ဟာနိုဝင်ဘာ23ရက်နေ့မှာမွန်ပြည်နယ်မြို့တော်မော်လမြိုင်ကိုရောက်ရှိပြီးမွန်ပြည်နယ်ဝန်ကြီးချုပ်အပါအဝင်မွန်ပြည်နယ်အစိုးရတာဝန်ရှိသူတွေလွှတ်တော်ကိုယ်စားလှယ်တွေနဲ့တွေ့ဆုံရမှာအပြန်လည်ပံ့ပိုးကူညီတွားကြဖို့ပြောကြားခဲ့ပါတယ်။မွန်ပြည်နယ်ဝန်ကြီးချုပ်အနားယူမယ်ဆိုတဲ့တည်င်းထွက်ပေါ်လာတဲ့အပေါ်၎င်းအနေနဲ့အစိုးရအပြောင်းလဲလုပ်နိုင်ဖို့အခွင့်အာဏာမရှိဘူးလို့မွန်လူထုကိုပြောကြားလိုက်ပါတယ်။
ချင်းပြည်နယ်ရဲ့ပထမဆုံးကောလိပ်ဖြစ်လာတဲ့ဟာခာဝိဇ္ဇာတိုက်ပန်းကောလိပ်ကိုပြည်နယ်မြို့တော်ဟာခာမြို့မှာနိုင်ငံတော်ဒုတိယသမ္မတဦးမြင့်စွေကနိုဝင်ဘာလ9ရက်နေ့ကဖွင့်လှစ်ပေးလိုက်ပါတယ်။စကိုင်းတိုင်းဒေသကြီးကလေးတက္ကသိုလ်ကသာအားကိုးရတဲ့ဟာခာထန်တလန်ဖလမ်စတဲ့၃မြို့နယ်ကတက္ကသိုလ်ဝန်ထမ်းအောင်တောင်းသူကျောင်းသားတွေဟာလာမယ့်ဒီဇင်ဘာလ3ပိုင်းကစပြီးဟာခာကောလိပ်မှာပညာစတင်စီပူရတော့မှာဖြစ်တဲ့အတွက်အခက်ခဲတချို့ကိုဖြေရှင်းပေးနိုင်လိမ့်မယ်လို့ချင်းပြည်နယ်လူမှုရေးဝန်ကြီးပေါင်လုံမင်းထံကပြောပါတယ
်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါမောင်နှောခင်အတွင်မှာတကြောပြန်ဖြစ်ပေါ်လာတဲ့တိုက်ခိုက်မှုတွေကြောင့်တပ်မတော်သားအပါအဝင်ဒေသခံတွေတည်ကြည်ဒဏ်ရာရရှိနေတာတွေရှိနေပါတယ်တိုက်ခိုက်မှုတွေကြောင့်ဒေသခံတွေကနေရက်ကနေစွန့်ခွာနေတာတွေလုံခြုံမှုကင်းမဲ့လာတဲ့အတွက်အပြစ်မထွက်ဘဲနဲ့ဝိုင်းရေးအတွက်အခက်အခဲတွေကြုံတွေ့နေကြရပါတယ်ဒီအကြောင်းကိုတော့မောင်အေးကနေစူးစီးတင်ဆက်ထားပါတယ
်လက်ရှိအနေထားကရွာသားနဲ့အကျန်းဖတ်သမားတွေကိုခွဲခြားမရတဲ့အတော့တိုက်ခိုက်မှုတွေဖြစ်ပေါ်တာတည်ကြည်တန်ရာရရှိသူမြတ်ပြတယ်လို့မောက်တော်မြောက်ပိုက်ကမန်းကြီးရွာသားကိုမောက်သိန်းထန်ကရခိုင်စကားနဲ့ပြောပါတယ်
ကျွန်တော်တို့ရွာသားတွေရွာပြီးမထွက်ရတဲ့တလားကြော်နေပြီအခက်ခဲကတော့ကျမ်းမာရေစားဝတ်နေရေအားလုံးအခက်ခဲပါပဲကျွန်တော်တို့ရွာပေါက်ဝင်းကျင်မှာဖြစ်နေတာတိုက်ပွဲကအခုလည်းဖြစ်နေတော့မယ်တောင်ကျန်းတူနေရွာသားတွေကခွဲလို့မရဘူးတုတ်တွေသားတွေနဲ့လိုက်တယ်ပြီးတော့ခြုံခိုတိုက်တယ်စစ်သားတွေလည်းအကြအဆုံးတိတ်များတယ်
တို့ဘာလာဆန်ပိုက်ကမုတ်တော့ခရိုင်တွန်းမှာရှိတဲ့နေချိုင်းဆုံးစခန်းတွေကိုအကျန်းဖာသမားတွေစီနာခံရပြီးနောက်အစိုးရတပ်ဖွဲ့တွေနေမြေရှင်းလင်းမှုကြောင့်အနည်းငယ်ညင်သာခဲ့ပေမဲ့အခုတဖန်တိုက်ခိုက်မှုတွေနဲ့ပုံခွဲမှုတွေပြန်လေပေါ်ပေါက်လာတာပါတိုက်ခိုက်မှုတွေကြောင့်မုတ်တော့မြောက်ပိုက်ကကြည်ရော်တွေမှာအမျိုးသမီးတွေကလေးသူငယ်တွေနဲ့သားကြီးရွယ်အိုတွေကပုံတော်ကြီးကျောက်တွေမှာစူးယွန့်ခိုလုံနေကြရပါတယ်လုံချုံရဲ့အတော့နေချိုင်းဆုံးတပ်ဖွဲ့နဲ့အတူရွာသားတွေကပူပေါက်တောင်းဝန်ယူနေရတဲ့အနေအထားဖြစ်တယ်လို့ရန်အောင်ပြန်ကြည်ရဆရာတော်ကရခိုင်စကားနဲ့မိန့်ပါတယ်
ကျောင်းမှာဆိုတော့ဆေးရောက်စားတဲ့တစ်ခါဝင်တော့ခဏရောက်ဆက်ရောက်ဆက်တဲ့အခုကလည်းဆိုဆေးမဆေးရောက်လောက်ခေါ်လို့
ဒီဦးစင်းတို့ရွာမှာလုံချုံရေးချထားတာရှိတယ်ဒါပေမဲ့စိတ်မချရဘူးကိုရွာမှာဖြစ်လိုက်ဒီရွာမှာဖြစ်လိုက်နဲ့လုံချုံရေးအားနှက်ချက်တွေကအများကြီးရှိတယ်နောက်တစ်ခုကစစ်တပ်အင်အားကလည်းနေတော့မလိုက်နိုင်ဖြစ်နေတယ်ဒီဒေသမှာအခြေအနေကတိတ်ဆိုးနေတယ်
နိုဝင်ဘာလအတွင်းမှာပဲမုတ်တော်မြို့နဲ့ဆက်သွယ်ထားတဲ့တရားသုံးဆန်းကိုအကျန်းဖာတိုက်ခိုက်သူတွေကဘုံခွဲဖြတ်စီလိုက်တဲ့အတွက်ဒေသခံတွေဈေးဝယ်ဖို့နဲ့လေယာဆင်းပြီးစပါးရိုက်သိမ်းဖို့အခက်အခဲတွေကြုံတွေ့နေရတယ်လို့လည်းဆိုပါတယ်အခုလိုမျိုးဖြစ်ပေါ်ရတာဟာပြင်ပပရောဂါကြောင့်ဖြစ်တာလို့မုတ်တော်မြို့နယ်ရခိုင်မြို့သားပါတီဥက္ကဋ္ဌဦးခိန်မောင်ဆန်းကသုံးသပ်ပါတယ်တိုက်ခိုက်မှုတွေကြောင့်မုတ်တော်ခရိုင်အတွက်မှာလူပေါင်း60ကျော်သေဆုံးပြီးအိမ်ပေါင်း280ကျော်ပျက်စီးဆုံးရှုံးခဲ့ရတယ်လို့မသင်္ခါသူ200ကျော်ကိုလည်းထိမ့်သိမ်းထားတယ်လို့မြန်မာတပ်မတော်ကသတင်းထုတ်ပြန်ထားပါတယ်
ကချင်ပြည်နယ်အတွင်းမှာကချင်လူလက်ရေးတပ်မတော် KIA ကိုအစိုးရတပ်မတော်ကနေထိုးစစ်ဆင်တိုက်ခတ်လို့ဒေသခံထောင်ကနန်းစစ်ဘေးစစ်တမ်းတင်နေကြပါတယ်။ဒီအခြေအနေကိုလူထုရွေးကောက်တင်မြှောက်ထားတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အစိုးရကနေသူတို့ကိုလာရောက်တည်ရှိအားပေးကူညီတာတွေမရှိသေးဘူးလို့လည်းဆိုကြပါဗျ။လက်ဆက်နေတိုင်းဒေသလူထုနဲ့ NLD အစိုးရတို့ကင်းကွာနေပြီလားဆိုတဲ့အကြောင်းကိုတော့အမီကနေစူးစီးထားပြီးတော့နမ်ဟောမ်ကနေတင်ဆက်ထားပါဗျ။
စစ်ဘေးရှောင်တွေစုပြီးတည်ထောင်ထားတဲ့ငွေပြောဆံပြကြေးရွာမှာစားနပ်ရိက္ခာထောက်ပံ့မှုတွေဖြတ်တောက်လိုက်တဲ့နောက်ပိုင်း NLD အစိုးရအနေနဲ့အလုတ်ကင်ခွင့်လန်းတွေဖန်တီးပေးဖို့မျှော်လင့်နေတယ်လို့စစ်ဘေးရှောင်ကိုစော်ဝမ်းကပြောပါတယ
်။နောက်ကိုအစိုးရအဟောင်းတော်ကတော့ကျွန်တော်တို့နှစ်လတစ်ခါ၊သုံးလတစ်ခါပေါ့။အဲရိက္ခာပန်းစီလိုပါလို့ပေါ့။မဲနေထုတ်ပေး။ကိုစိုးရကဘာမှလည်းမလာတော့ဘူး။ဘာမှလည်းလာကြည့်တာပြုတာမရှိတော့ဘူးလေ။ကျွန်တော်တို့ဝါရီရာရည်ဖြစ်စီကျင်တာတော့သာနာရိခာမရတာရတာတော့အရေးမကြီးဘောနော်အလုတ်လုံငန်းကန်ကခွန်လမ်းမျိုးဘောနော်ရမယ်ဆိုတော့လေ့ကျင်တာပါ
ငွေပြော်စံမြတ်ကျေးရွာဟာမြစ်ကြီးနားမြို့နယ်အင်ခိုင်ဘုံတောင်ချေမှာတည်ရှိတာဖြစ်ပါတယ်မြစ်ကြီးနားမြို့ပမော်မြို့ဝိုင်းမော်မြို့စံပရာပုံမြို့နယ်နဲ့ချီဖွေမြို့နယ်တွေမှာရှိတဲ့စစ်ဘေးရှောင်ဒုက္ခသည်တွေစုစည်းပြီးကချင်ပြည်နယ်အစိုးရကနေ2014ခုကစံမြတ်ကျေးရွာတည်ထောင်ပေးထားတာပါစံပရာဘုံကနေဒီစုစည်းရွာကို2016နှစ်ဦးပိုင်လောက်ကပြောင်းရွှေ့လာတဲ့ဒေါ်ဟောင်းနှောကတော့ဘာတခုမှအဆင်မပြေပဲပါလာတဲ့လက်ဝတ်လက်စားတွေတောင်ရောင်းစားလိုက်ရပြီလို့ပြောပါတယ်
။အဆင်ပြေတာဆိုတော့ဘာမှမရှိသလောက်ပါ။ဥစားစံပရာဘုံကတက်တရတယ်ဘောနော်။ကိုကရွာမှာအလုံးလုံးမှာဒီတိုင်းငွားမှုကျွေးမှုမှာနေလုံးမှာနေကြတာဘော။ဒီရောက်ကြတော့အလုံးအကင်တော့မရှိဘူး။သူများစီနေစားသွားမယ်ဆိုလည်းနေစားခေါ်ရတော့မရှိဘူးဒီမှာ။အဲ့လိုဖြစ်နေတာ။ကိုစုဆောင်ထားနကတ်လေးရောင်းလိုက်ဆဲကျိုးလေးရောင်းလိုက်မှအဲ့ဒါရောင်းမှာ
ငွေပြောစာမြကျေးရွာစတင်ကလေးကပြောင်းရွှေ့လာသူတဦးကတော့ NLD အစိုးရတဲ့အနေနဲ့သူတို့ကိုကူညီကြည့်ရှုစေချင်တယ်လို့ပြောပါတယ
် NLD အစိုးရအနေနဲ့လူမှုနဲ့မကင်းကွာစေချင်ဘူးနော်အခုကဘလို့ဖြစ်လာလို့ဆိုတော့အရင်အစိုးရဆက်ဆက်တုန်းကလူမှုနဲ့2လတစ်ချိန်3လတစ်ချိန်လာတယ်လူမှုနဲ့တွေ့တယ်အခုငါတို့ NLD အစိုးရတက်လာမှလူမှုနဲ့ကလုံးဝမတွေ့ဘူး NLD အမတ်ဖြူလာမဲလာအောင်မပြောဖြစ်နေ
ကချင်စစ်ဘေးရှောင်ဒုက္ခသည်တွေအနေနဲ့နေရပြန်ဖို့အတွက်နှစ်ဖက်တကြားစည်ရေးပြေရော့မှုမရှိသေးပဲတိုက်ပွဲလဲမကြခဏဆိုသလိုဖြစ်ပွားနေတာကြောင့်အခက်တွေ့နေရပါတယ
်အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါ
ရခိုင်ပြည်နယ်မုံတော်ခရင်တွင်ဖြစ်ပွားနေတဲ့တိုက်ခိုက်မှုတွေမှာတပ်မတော်သားနဲ့ပြည်သူရဲတပ်ဖွဲ့တွေအပါအဝင်လူပေါင်း100ကျော်သေဆုံးခဲ့ပါတယ်ရှမ်းပြည်မြောက်ပိုင်းမူဆယ်မြို့နယ်အတွင်းမှာကချင်လူလက်ရဲတပ်မတော်ကိုမြန်မာအစိုးရတပ်မတော်ကထိုးစစ်ဆင်တိုက်ခိုက်လို့ဒေသခံမိသားစု60ကျော်နေရပ်ကနေစွန့်ခွာကာခရိယံဖျားရှိခိုးကျောင်းမှာတိမ်းရှောင်နေရပါတယ်
တော်ရရှိတွေခုနဆင်နေကြတာကတော့ကျွန်တော်တို့ BNN ဝိုင်းတော်သားတွေရနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းမဲ့အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်။ကျွန်မကအန်လာ
။တင်ဆက်တိုင်းရင်းသားတွေစူးစီးတင်ဆက်ထားတဲ့အပတ်စဉ်တင်ဆက်နေကြတိုင်းရင်းသတင်းလွှာခန္ဓာကိုနားဆင်ကြရတာပါရှင်။
အမေရိကန်ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရမရှင
်တော်တာရှင်များခင်ဗျာလွန်ခဲ့တဲ့နှစ်နှစ်ခွဲလုံးက ISIS လို့ခေါ်တဲ့ Islamic အစွန်းရောက်အကြမ်းဖက်သမားတွေဟာအီရတ်နိုင်ငံနေမီပိုင်နက်ရဲ့တုံးပုံတပုံခန့်ကိုထိန်းချုပ်ထားလိုက်ပါတယ်ဒီလိုနိုင်မီပိုင်နက်တွေအလင်းမြန်တိုက်ခိုက်တင်းယူခဲ့ပြီးတဲ့နောက်ယုံကြည်မှုတွေအထွတ်ထိပ်ရောက်အောင်မြင့်မားခဲ့ပါတယ် ISIS တွေကသူတို့ရဲ့အတားစီးနဲ့တိုက်ခိုက်ရေးသမားတွေအပေါ်ဘယ်သူမှမဟန့်တားနိုင်ဘူးဆိုပြီးတော့ထင်ရမြင်ကြောင်းနေတဲ့ကဘာကြီးကိုအစွမ်းပြခဲ့ကြပါတယ်2014ခုနှစ်ဇွန်လ10ရက်နေ့မှာဒီအကြမ်းဖက်ဝါဒီဒီအတွက်ဆုလက်ကြီးအဖြစ်အီရတ်နိုင်ငံရဲ့ဒုတိယအကြီးဆုံးမြို့ဖြစ်တဲ့မူဆိုးကိုသိမ်းပိုက်နိုင်ခဲ့ကြပြီးမြို့တော်ဘက်ဒက်ကိုစတင်ကြီးတက်ခဲ့ကြပါတယ်မြို့တော်ရဲ့ကြီးကျယ်ခမ်းနားတဲ့ပလီဖျားဝတ်ပြုကျောင်းကနေအိုက်ဇယ်ခေါင်းဆောင်အဘူဘေကာအယ်ဘာဒါဒီကကဘာအနှံ့ပြားကိုIslamic နိုင်ငံတော် Islamic Caliphate အဖြစ်ထူထောင်မယ်ဆိုပြီးတော့ကြေညာခဲ့ပါတယ်။ဒါပေမဲ့ကျေးဇူးတင်ဖို့ကောင်းတာကအီရတ်လက်နက်ကိုင်တပ်ဖွဲ့တွေအားကျုံးမှန်တဲ့ကြိုးပမ်းမှုနဲ့အချိန်ပြည့်နိုင်ငံတကာညွန့်ပေါင်းတပ်ဖွဲ့တွေရဲ့လေကြောင်းကနေပံ့ပိုးပေးပြီးအိုက်ဇဲအကြမ်းဖက်သမားတွေကိုစန့်ကျင်တိုက်ခိုက်ခဲ့ကြတာပဲဖြစ်ပါတယ်။၁၈လနီးပါးအကြာမှာတော့အိုက်ဇဲတွေဟာစစ်မျက်နှာအနှံ့မှာရှုံးနေမှုတွေတစ်ခုပြီးတစ်ခုနဲ့ကြုံခဲ့ကြရပါတယ်။2015ခုနှစ်မတ်လ15ရက်နေ့မှာတီကရစ်မြို့လွတ်မြောက်ခဲ့ပါတယ်အဲ့ဒီနောက်မှာတော့စင်ဂျာရမ်ဒီဘေဂျီဟစ် ရက်ဘာဖာလူဂျာကာအိယာရှာကက်ကာရာကုစ်အစရှိတဲ့မြို့တွေလွတ်မြောက်စေခဲ့ပြီးအခုတော့မူဆိုးမြို့ဘက်ကိုလဲနိုင်ခဲ့ပြီဖြစ်ပါတယ်ပြီးခဲ့တဲ့အောက်တိုဘာလရဲ့နောက်ဆုံးသတင်းပတ်နှစ်ပတ်အတွင်းအီရက်စစ်တပ်ဟာပက်မာဂါတိုက်ခိုက်ရေးသမားတွေနဲ့အတူအကြမ်းဖက်သမားတွေရဲ့တပ်စခန်းတွေကိုရှင်းလင်းပစ်နိုင်ခဲ့ပါတယ်အောက်တိုဘာလ31ရက်နေ့မှာတော့အီရက်ကြီးတပ်ဖွဲ့ရဲ့အထူးတပ်ဖွဲ့တွေဟာပက်မာဂါတိုက်ခိုက်ရေးသမားတွေနဲ့နိုင်ငံတကာညွန်ပေါင်းတပ်ဖွဲ့တွေရဲ့ထောက်ပံ့ကူညီမှုနဲ့အိုက်ဇရယ်ရဲ့နောက်ဆုံးထိန်းချုပ်ရာမူဆိုးမြို့ကြီးရဲ့စင်ကြေပုံအရတ်တွေကိုဝင်ရောက်နိုင်ခဲ့ပါတယ်။အိုက်ဇရယ်စံကြီးတပ်ဖွဲ့တွေဟာနေမီတွေကိုတဖြည်းဖြည်းသိမ်းယူအောင်ပွဲခံခဲ့ပါတယ်။ဒါပေမဲ့တိုက်ပွဲတွေဟာရှေ့ကျသလိုခက်ခဲကြမ်းတမ်းခဲ့ပါတယ်။မူဆိုးမြို့လွတ်မြောက်မှုဟာအိုက်ဇရယ်တချင်ကထိန်းချုပ်ထားခဲ့တဲ့နေမီအားလုံးရဲ့ထက်ဝက်လက်လွတ်ဆုံးရှုံးခဲ့ရပြီးဖြစ်ပါလိမ့်မယ်။လက်ကျန်နေမီတွေကိုဆက်လက်တိုက်ခိုက်သွားဖို့ရှိပါတယ်။အခုလည်းအကျန်းဖက်သမားတွေဟာတဖြည်းဖြည်းဆုတ်ခွာနေကြပါပြီ။သူတို့အနေနဲ့ကြာရှုံးနေတာနဲ့အတူအဖြတ်လုပ်ငန်းတွေအနေနဲ့မြေမြုပ်မိုင်းထောင်တာတွေဘုံးထောင်တာတွေပြုလုပ်ထားပါတယ်။ဘယ်လိုပဲဖြစ်ဖြစ်သူတို့အနေနဲ့မလွဲမသွေကြာရှုံးရမှာဖြစ်တယ်လို့အိုက်ဇယ်ရီကိုစန့်ကျင်တိုက်ခိုက်နေတဲ့နိုင်ငံတကာညွန်တပ်ဖွဲ့တွေအတွက်သမရရဲ့အထူးကိုယ်စားလှယ် Brent McGurk ကပြောပါတယ်။အိုက်ဇယ်ရီဟာအလွန်ကြမ်းကြုတ်ပြီးတော့ကြောက်စရာကောင်းတဲ့ရန်သူတွေဖြစ်ပါတယ်။သူတို့ဟာအသေးခံတိုက်ခိုက်ရေးသမားတွေဖြစ်ပြီးအသေးခံဘုံခွဲတိုက်ခတ်မှုတွေထောင်ကျောက်ဘုံတွေချောင်းမြောင်းပစ်ခတ်သူတွေလူသားတွေကိုအကာအယံဒဏ်ရာနေဖြစ်အုံပြုသူတွေဖြစ်ကြတယ်လို့သူကပြောပါတယ်။ဒါဟာခက်ခဲမှုတွေနဲ့ကြုံတွေ့ရမယ်ဆိုတာကိုကျွန်တော်တို့အတိအမှတ်ပြုထားပြီးသားဖြစ်ပါတယ်။အစွန်ရောက်အကျန်းဖက်သမားတွေဟာကစ်ကော့စ်မှာလုပ်ခဲ့တယ်လို့အဖြတ်လုပ်ငန်းတွေကိုလုပ်ကြပါလိမ့်မယ်။တိုက်ခတ်မှုတွေပြုလုပ်ကြသူတွေဟာအသေးမဟုတ်ရင်အရှင်ဖမ်းခံရပါလိမ့်မယ်။ကျွန်တော်တို့ဟာအီရတ်နိုင်ငံအစိုးရအီရတ်လုံခြုံရေးတပ်ဖွဲ့တွေအီရတ်ပြည်သူတွေနဲ့အတူရန်သူတွေကိုရှင်းလင်းတုတ်တင်ပစ်တဲ့နေရာမှာအတူတကွရက်တီခွင့်ရတဲ့အတွက်ကဘာကြီးတစ်ခုလုံးရဲ့ကိုစားအမှန်တကယ်ကိုဂုံယူဝမ်းမြောက်ဖြစ်မိရကြောင်းပါခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အဖို့ကိုတင်ပြလို့ပြီးပါပြီရှင်
တော်တာရှင်တို့ခုနဆင်ခဲ့ကြရတာကအမေရိကန်ဆိုရရဲ့သဘောထားမြင်ပေဖြစ်ပြီးတော့ VOA ရဲ့အားပုံမဟုတ်ကြောင်းကိုထပ်ပြီးတော့အသိပေးပါရစေရှင် VOA ကနေတင်းငူနေနေမနက်ခင်းစီစဉ်နေမကြခင်မှာပြီးဆုံးတော့မှာပါအခုတော့နောက်ဆုံးရနိုင်ငံတကာသတင်းချင်းချုပ်ကိုမန္တလေးချန်ကကြီးညာပေးပါမယ်ရှင
်အမေရိကန်ပြည်ထောင်စုရဲ့ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ဟာသူ့ရဲ့ထိပ်တန်းချန်ပေရီဆိုရတဲ့အတွက်ရေးကြီးတဲ့တာဝန်တွေအတွက်ရထားတဲ့ပုံကိုယ်ရင်းနဲ့ကြာတာပရင်းနဲ့မှာတွေ့ဆုံခဲ့ပြီးတဲ့နောက်သူ့အတွက်ပထမဆုံးနိုင်ငံခြားဧည့်သည်တော်ဖြစ်တဲ့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့ကြာတာပရင်းနဲ့နောက်ပိုင်းမှာတွေ့ဆုံခဲ့ကြပါတယ်။ဒီတွေ့ဆုံမှုအတွင်းမှာအမေရိကန်ဂျပန်ဆက်ဆံရေးကိုသာအဓိကအလေးထားဆွေးနွေးခဲ့ကြတာဖြစ်ပါတယ်။ရွေးကောက်ပွဲမဲဆွယ်စဉ်ကာလအတွင်းဂျပန်နဲ့တခြားအာရှနိုင်ငံတွေကနေအမေရိကန်တပ်ဖွဲ့တွေရှော့ချမယ်ဆိုတာနဲ့နှစ်နိုင်ငံကြားအချိန်တော်ကြာရှိခဲ့ကြတဲ့လုံခြုံရေးဂရီကဝစ်တွေအပါအဝင်အမေရိကန်မဟာမိတ်ကိုစိုးရိမ်စရာဖြစ်စေခဲ့တဲ့မှတ်ချက်တွေကိုပြောကြားခဲ့တာဖြစ်ပါတယ်ဂျပန်ကိုပြန်လည်မထွက်ခွာခင်အနာဂတ်အတွက်သူ့ရဲ့အမြင်တွေကိုထရန့်နဲ့ဆွေးနွေးလိုတဲ့အကြောင်းဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကပြောဆိုခဲ့တာဖြစ်ပါတယ်အမေရိကန်ပြည်ထောင်စုရဲ့ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ဟာသူ့ရဲ့ထိပ်တန်းအကြံပေးတွေနဲ့ဒီအစိုးရတဲ့အတွက်တွေ့ဆုံခဲ့ပြီးတဲ့နောက်ဒီသမ္မတရှင်ဇိုအာဘေနဲ့တွေ့ဆုံခဲ့တာဒါပထမအဦးဆုံးဧည့်သည်တော်ဖြစ်ခဲ့ပါတယ်။အမေရိကန်သမ္မတအိုဘားမားဟာသူ့ရဲ့သမ္မတတက်တန်အတွင်းမှာနောက်ဆုံးအနေနဲ့အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှုအဖွဲ့ APEC ခေါင်းဆောင်အနေနဲ့ထိပ်သီးညီလာခံကိုတက်ရောက်ဖို့တောက်ကြနေမှာပီရူးနိုင်ငံကိုရောက်ရှိလာမှာဖြစ်ပေမဲ့ရှင်းနှစ်ထဲအထိတက်ရောက်ဖို့အစီအစဉ်မရှိသေးတဲ့ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်အကြောင်းကသာဒီခီးစဉ်မှာလွှမ်းမိုးနေမယ့်အလားအလာရှိပါတယ်။ရွေးကောက်ပွဲမဲဆွယ်စဉ်ကာလအတွင်းအမေရိကန်ဦးဆောင်တဲ့ပစိဖိတ်ရံဝန်ဒေသနိုင်ငံတွေကြားကုန်သွယ်ရေးသဘောတူညီချက် TPP ဟာအမေရိကန်အတွက်အထိနာစေမဲ့လို့ရဲ့မတရားနိုင်ကျင့်ခံရမယ့်အစီအစဉ်တစ်ခုဖြစ်နေထရန့်ကပြောဆိုခဲ့တာဖြစ်ပါတယ်။သတင်းနှစ်ပတ်တောင်မပြည့်သေးတဲ့ထရန့်ရဲ့မထင်မှတ်တဲ့ရွေးကောက်ပွဲအောင်နိုင်မှုကကုန်သွယ်ရေးသဘောတူညီချက်ကိုဒီနှစ်ထဲလွတ်တော်မှာအတိပြုပေးနိုင်မဲ့အခွင့်အလမ်းကိုဖျက်ဆီးလိုက်သလိုဖြစ်ခဲ့ပြီးတော့နောက်တက်လာမယ့်အစိုးရအနေနဲ့သဘောတူညီချက်ကိုလက်မှတ်ရေးထိုးမယ့်အရေးအယံမတွေ့ရပါဘူး
။သတင်းကြေကျုပ်ကိုမန္တနာချန်ကကြေညာပေးခဲ့တာပါ။ဒီမိနစ်အတွက်စီစဉ်ထုတ်လွှင့်မှုကတော့မန်နန်ထွေကြီးဖြစ်ပြီးတော့အင်ဂျင်နီယာကတော့နယ်ဆန်လိုပက်စ်ဖြစ်ပါတယ်။ကျမအီတန်စင်ပါရှင်။ VOA American သံမနက်ဖတ်မြောက်မြန်မာဘာသာစီစဉ်ကိုမနက်6:00နဲ့9:00ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။ဒါပြင်ရုပ်မြင်သံကြားစီစဉ်တွေကိုလည်းညနေ9:00မှာ HSS7 ကတိုက်ရိုက်ကြည့်ရှုနိုင်ပါတယ်။ VOA ကိုနားဆင်သူအားလုံးကျေးဇူးတင်ရှိပါတယ်။သောတာရှင်ပေါင်းကောင်းသောနေ့တစ်နေ့ဖြစ်ပါစေရှင်။
This program has come to you from the Voice of America, Washington.